Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမအင်ဂျင်နိုင်ပါ
ကျမကတော့စုမြတ်မှာပါရှင်ရုရှားပေါ်အရေးယူတန်းခတ်မှုမှာတမရရဲ့လုတ်ပိုင်ခွင့်ကန့်သက်ထားတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်မှလည်းအတည်ပြုလိုက်ပါပြီအထက်လွှတ်တော်မှလည်းအိုဘားမားကဲဆောင်းရှောက်မှုဥပဒေကိုရုပ်သိမ်းပြီးတော့အစားထိုးရေးဆွေးနွေးဖို့အဆိုကိုအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျော်အောင်လွင်နဲ့အကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေမှာမြန်မာနိုင်ငံကလည်းပူးပေါင်းဆောင်ရွက်သွားမယ်လို့သဘောတူခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ
် The US officials discussed US Burma cooperation in countering North Korea's aggressive behavior
ဒါကတော့အမေရိကန်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မတရားအသိဆက်သွယ်မှုပုံမှန်တွေဖြစ်တဲ့ပုံမှန်ဆက်ခွန်1နဲ့ဆက်ခွန်2တို့နဲ့ဖမ်းဆီးခံထားရတဲ့ကချင်တင်းတောက်ဆရာတော်2ပါးကိုမြန်မာဆိုးရအနေနဲ့ချွင်းချက်မရှိချက်ချင်းလွတ်ပေးဖို့နိုင်ငံတကာလူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒိုက်ရိုက်လေလှိုင်းအစီအစဉ်ကိုထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မုံနဲ့ကိုကျော်အောင်လွင်တို့ကပြောပြပါအောင်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဝင်ရောက်ဆက်ဖက်ခဲ့တဲ့ရုရှားနိုင်ငံအပေါ်အရေးယူတန်းခတ်မှုတွေလုပ်မဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုလိုက်ပါတယ်။သမ္မတအနေနဲ့အရေးယူမှုတွေအပေါ်ရှော့ပေါ့ပေးနိုင်ခွင့်ကိုလည်းအဲ့ဒီဥပဒေချမ်းထဲမှာကန့်သက်ထားပါတယ်။ရုရှားအပေါ်အရေးယူဆောင်ရွက်မှုတော်တော်များများအပါအဝင်အီရန်နဲ့မြောက်ကိုရီးယားတို့အပေါ်အရေးယူတန်းခတ်တဲ့ဥပဒေချမ်းကိုထောက်ခံမဲ419မဲကန့်ကွက်မဲ3မဲနဲ့အတည်ပြုနိုင်ခဲ့တာပါ။အမေရိကန်ရဲ့အကျိုးစီးပွားတွေကိုဒီ3နိုင်ငံကချင်းချောက်နေတယ်လို့သူတို့ရဲ့ဒေတာတွေမှာမတည်ငြိမ်အောင်လုပ်နေတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Airtrice ကပြောကြားခဲ့ပါတယ်။ပြင်းထန်တဲ့စီးပွားရေးနဲ့တန်တမာရေးရာအရေးယူမှုတွေချမှတ်နိုင်ဖို့ဒီဥပဒေချမ်းကအာမခံထားပြီးလွှတ်တော်ကသာအရေးယူမှုတွေကိုပြန်လည်သုံးသပ်ဖို့နဲ့ short board တင်မတင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့အမတ် Rice ကပြောပါတယ်။သမ္မတထရမ့်ရဲ့စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားကြားပူးပေါင်းဆောင်ရွက်ခဲ့မှုရှိမရှိလွှတ်တော်မှာစုံစမ်းမှုတွေလုပ်နေချိန်မှာဒဏ်ခတ်အရေးယူမှုတွေအပေါ်သမ္မတရဲ့လုတ်ပိုင်ခွင့်ကိုကန့်သက်ဖို့အတွက် Republican နဲ့ Democrat Party နှစ်ရက်လုံးကလွှတ်တော်အမတ်တွေသဘောတူခဲ့ကြတာဖြစ်ပါတယ်
။ American သမ္မတ Donald Trump က Twitter လူ Internet လူမှုကွန်ရက်ကိုအသုံးပြုပြီးတော့သူ့ရဲ့ရန်သူတွေကိုဒေါသတကြီးနဲ့ပြန်လည်ခြေပနေတဲ့အထဲမှာသူကိုယ်တိုင်ခန့်အပ်ထားတဲ့နိုင်ငံတော်တရားသူကြီးချုပ် Jeff Sessions ကိုလည်းထက်သွင်းတုတ်ပြန်နေလို့ Republican Party ခေါင်းဆောင်တွေနဲ့ Republican ဘက်ရိတ်နဲ့ရှေးဥစဲသတင်းဌာနတွေကတော့သမရကိုအပြစ်တင်ဝေဖန်နေကြပါတယ်။နိုင်ငံတော်တရားသူကြီးချုပ် Jeff Sessions ဟာသောကပတ်လည်ဝိုင်းနေတဲ့သူလို့သမရ Trump က Twitter ကနေပြီးတော့ရေးခဲ့ပြီးတော့နောက်တည့်မှာပဲထပ်ပြီးတော့ရေးသားမှုတွေလှုပ်လာတာကြောင့်တရားသူကြီးချုပ် Sessions ကိုသူပြန်ပြီးတော့ဖြုတ်ချင်နေသလားဆိုတဲ့တန်တရားတွေဖြစ်ပေါ်နေပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားဘက်ကဝင်ရောက်ဆက်ဖက်မှုတွေရှိမရှိနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေနှေးပါနေတာကိုစိတ်မရှိနိုင်တဲ့သဘောသမ္မတထရမ့်ကအချင်းချင်းပြောဆိုမှုတွေရှိခဲ့ပါတယ်။မနေ့က Twitter ကနေတဆင့်သူရေးသားမှုတွေလုပ်တဲ့အခါမှာတရားသူကြီးချုပ် Sessions ကိုအရှက်ရစေအောင်လှုပ်လာပြန်ပါတယ်။ထောက်လိုင်းရေးသတင်းပေါက်ကြားမှုတွေနဲ့ပတ်သက်ပြီးတော့တရားရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိစ္စမှာတရားသူကြီးချုပ်ရဲ့ခိုင်မာမှုကိုသမ္မတထရမ့်ကမေးခွန်းထုတ်ခဲ့ပါတယ်။Hillary Clinton ရဲ့ပြစ်မှုကျူးလွန်မှုလို့သူကခေါ်တဲ့ကိစ္စ၊သမ္မတ Trump ရဲ့ရွေးကောက်ပွဲမွေးစမှုမှာနှောက်ယှက်ဟန်တားမှုတွေရှိမရှိဆိုတဲ့ကိစ္စတွေမှာတရားသူကြီးချုပ် Jeff Sessions ဘက်ကလိုအပ်သလောက်ဖိပိစီစီမလုပ်ခဲ့ဘူးလို့လည်းသမ္မတ Trump ရဲ့ Twitter ရေးသားမှုမှာဖော်ပြထားပါတယ်။တင်းနာရှင်းလင်းပွဲတစ်ခုမှာလည်းတရားသူကြီးချုပ် Sessions နဲ့ပတ်သက်ပြီးတော့သူကစိတ်ပြတ်မိတယ်လို့ဆိုပါတယ်။တရားသူကြီးချုပ် Sessions ယာရုကနှုတ်ထွက်တင်သလားဆိုတဲ့တင်းနာမရရဲ့မေးခွန်းတော့မေးခွန်းကိုတော့သမ္မတကတိုက်ရိုက်မဖြေခဲ့ပါဘူး။ဘာတွေဖြစ်လာမလဲဆိုတာကိုကျွန်တော်တို့တွေးကြရမယ်။အချိန်ကစကားပြောပါလိမ့်မယ်လို့သူကတုံ့ပြန်ခဲ့ပါတယ်
။ American သမ္မတဟာဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုရုပ်သိမ်းပြီးအစားထိုးနိုင်ရေးဆွေးနွေးဖို့အဆိုကိုအထက်လွှတ်တော်မှာအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါတယ်။ဒီအဆိုကို Republican တွေဘက်ကမဲအတရာအတည်ပြုနိုင်ဖို့အတွက်ဒုသမ္မတ Mike Pence ရဲ့မဲကိုတုံ့ခဲ့ရပြီး 50 မဲ 51 မဲ နဲ့ အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ လက်ရှိပြဋ္ဌာန်းထားတဲ့တန်ဖိုးနဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုဆက်ပြီးလက်ခံနေစရာမလိုတော့ဘူးလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကမဲခွဲမှုမဆခင်မှာပြောကြားခဲ့ပါတယ်။ Obama ကဲလို့အများသိကြတဲ့ဒီဥပဒေနေရာမှာဥပဒေသင့်နဲ့အစားထိုးနိုင်ရေးအတွက်လွှတ်တော်အမတ် McConnell ကဥဆောင်စ조사နေတာပါ။အများလေးစားခံရတဲ့ Republican အထက်လွှတ်တော်အမတ် John McCain ဟာလည်းအုံနောက်ကင်ဆာဝေဒနာခံစားနေရတဲ့ကြားကပဲအင်္ဂါနေ့တုန်းကလွှတ်တော်မှလာရောက်မဲပေးခဲ့ပါတယ်။
I voted for the motion to proceed to allow debate to continue and amendments to be offered. I will not vote for.
ပြင်ဆင်နိုင်မဲ့ကိစ္စတွေကိုဆက်ပြီးဆွေးနွေးနိုင်ဖို့အတွက်အစိုးအတီးပြုနိုင်အောင်လို့ကျွန်တော်မဲပေးခဲ့ပါတယ်။လက်ရှိမှာအနှစ်သာရမရှိတဲ့ဥပဒေကြမ်းကိုတော့ဒီနေ့မှကျွန်တော်မထောက်ခံနိုင်ပါဘူးလို့ John McCain ပြောသွားတာဖြစ်ပါတယ်။ Republican နဲ့ Democrat အမတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အတွက်ကိုလည်းသူကတိုက်တွန်းသွားပါတယ်။ Obama ကဲနေရာမှာအစားထိုးဖို့အရင်ပြင်ဆင်ခဲ့တဲ့ဥပဒေကြမ်းနှစ်ရက်ကို Republican အမတ်တွေကြားမှာတဲ့လုံလောက်တဲ့မဲမရနိုင်တာကြောင့်မဲခွဲတဲ့အဆင့်ကိုတော့မှမရောက်ခဲ့ပါဘူး။အင်္ဂါနေ့ကတော့လက်ရှိဥပဒေကိုရုပ်သိမ်းအစားထိုးရေးဆွေးနွေးဖို့သဘောတူခဲ့ကြပြီးမဲ့Mr. McConnell အနေနဲ့ဘယ်ဥပဒေကြမ်းကိုအခြေခံပြီးဆွေးနွေးမှာလဲဆိုတာလည်းမရှင်းလင်းပါဘူး။အလုံးစုံပြောင်းလဲပြင်ဆင်ထားတာမဟုတ်တဲ့နောက်ဆုံးဥပဒေကြမ်းက Obamacare ကိုဖျက်သိမ်းနိုင်ရေးအခွင့်အလမ်းပုံများတယ်လို့ Republican လွှတ်တော်အမတ်တွေကပြောပါရဲ။အဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှအတည်ပြုနိုင်ရင်အထက်နဲ့အောက်လွှတ်တော်အမတ်တွေပါတဲ့အငင်းပွားမှုဖြည့်ရှင်ကော်မတီကကြားဝင်ညှိပေးနိုင်ပါတယ်
။ Passion ပင်လယ်ခွေ့မှာ American ရေတပ်စစ်သမောတစီအင်္ဂါနေ့မနေ့ပိုင်းကကင်းလဲ့နေတော့အီရန်တော်လှန်ရေးအဆောင်တပ်ကစစ်သမောတစီအမေရိကန်သမောနာကိုအချိန်ပြင်းပြင်းနဲ့ကတ်လာတာကြောင့်သတိပေးပစ်ခတ်မှုလုပ်ခဲ့ရပါတယ် USS Thunderbolt လို့ခေါ်တဲ့အမေရိကန်ရေတပ်စစ်သမောနာကိုအီရန်သမောကမီတာ140လောက်အထိအချိန်မြင့်ခုတ်မောင်းလာတာကြောင့်အမေရိကန်ဘက်ကသတိပေးပစ်ခတ်မှုတချို့လုပ်ခဲ့ရတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတဦးက VOA ကိုပြောပါတယ်အမေရိကန်ရေတပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာတော့အီရန်စစ်သမောချင်းကတ်လာမှုဟာအနည်းရရှိပြီးတော့လိုက်နာရမယ့်ကျင့်ဝတ်တွေနဲ့လည်းကန့်ညီမှုမရှိတဲ့လုပ်ရမျိုးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံကပင်လယ်ရေချောင်းသွာလာမှုမှာဒီလုပ်ရဟာတင်မောတစည်းနဲ့တစည်းတိုက်မိအောင်ဖန်တီးတယ်လို့ဖြစ်နေတယ်လို့အမေရိကန်ရေတပ်ကဆိုပါတယ်။အီရန်တင်မောအချိန်မြင့်ခုံမောင်းလာတာကိုအနည်းရရှိတဲ့အနေနဲ့အချက်ပြတာတွေအော်အော်ငါးချက်ဆွဲတာတွေရေဒီယိုနဲ့ဆက်သွယ်တာတွေအမေရိကန်ဘက်ကလုပ်ခဲ့ပြီးမယ်လေ။အီရန်တင်မောဘက်ကအကြောင်းမပြန်ခဲ့တဲ့နောက်ပိုင်းမှာအခုလိုသတိပေးပစ်ခတ်မှုအမေရိကန်တင်မောဘက်ကလုပ်ခဲ့ရတာပါ။ USS Thunderbolt အမေရိကန်ရေတပ်စစ်တင်မောနဲ့အတူအမေရိကန်ကမ်းဆောင်တပ်ကတင်မောနစီလဲအတူကင်းလည်နေတော့မှအခုလိုဖြစ်ပွားခဲ့တာလို့အမေရိကန်ကာကွယ်ရေးအရာရှိတူက VOA ကိုပြောပါတယ
်။UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်မှုရဲ့မြန်မာနိုင်ငံခီးစဉ်ထုတ်ပြန်ချက်အပေါ်လွှတ်တော်မှာအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဒေါက်တာရန်ဟီလီတင်သွင်းမဲ့အချက်တွေမှာမျှတမှုမရှိတစ်ဖက်ဆောင်းရင်းသုံးသက်ချက်တွေပါဝင်လာနိုင်တဲ့အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်တွေထွက်ပေါ်လာမှာကိုစိုးရိမ်နေလို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေဟာရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာပိုဆိုးဝါးလာတယ်လို့မြန်မာနိုင်ငံဆက်နှစ်ကြာခီးစဉ်ပြီးမှဒေါက်တာရန်ဟီလီကထုတ်ပြန်ခဲ့ပါတယ်လက်ရှိအစိုးရဟာအရင်အစိုးရကျင့်သုံးခဲ့တဲ့လူ့အခွင့်အရေးချိုးဖောက်တဲ့နည်းလမ်းတွေကိုဆက်ပြီးကျင့်သုံးနေတဲ့အပေါ်စိတ်ပျက်တယ်လို့လည်းသူကပြောကြားခဲ့ပါတယ်အဲ့ဒီထုတ်ပြန်ပြောကြားချက်တွေအပေါ်ပါတီစုံကလွှတ်တော်ကိုယ်စားလှယ်တွေကပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာလုတ်ပိုင်ခွင့်ကိုကြော်လွန်လုတ်ကင်နေကြတဲ့အတွက်ရခိုင်ပြည်နယ်တဲကိုလာခွင့်မပေးဖို့အထိရခိုင်ပြည်နယ်တဲကလွှတ်တော်ကိုယ်စားလှယ်တယောက်ကတောင်းဆိုခဲ့ပါတယ်ဆွေးနွေးပွဲမှာ NLD ပါတီကကိုယ်စားလှယ်တွေအပြင်ကြမ်းခိုင်ရေးပါတီရခိုင်အမျိုးသားပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်73ယောက်ပါဝင်ဆွေးနွေးခဲ့ကြပါတယ
် H1N1 ရာသီတုတ်ကွေးရောဂါကြောင့်ရန်ကုန်စစ်အုပ်ကြီးကိုရောက်လာသူလူနာ2ဦးသေဆုံးခဲ့ရတယ်လို့ရန်ကုန်စစ်အုပ်ကြီးက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာလောဆယ် H1N1 တုတ်ကွေးဖြစ်နေလို့အတည်ပြုနိုင်သူ15ဦးရှိနေပြီးတော့အဲ့တုတ်ကွေးကြောင့်သေဆုံးခဲ့သူ3ဦးရှိပါပြီ။တင်းနာနေကသေဆုံးခဲ့သူ2ဦးထဲမှာ2ဦးကအမျိုးသမီး2ဦးကအမျိုးသားပါ။သူတို့2ဦးရန်ကုန်စေဝံကိုရောက်လာပြီးတော့မကြခင်မှာပဲသေဆုံးသွားလို့သွေးစစ်ကြည့်တဲ့အခါမှာ H1N1 တုတ်ကွေးဖြစ်နေတာကိုတွေ့ရပါတယ်။သူတို့2ဦးမတိုင်ခင်ကလေးငယ်2ဦးလည်းဒီတုတ်ကွေး ယောဂနဲ့ပဲသိဆုံးခဲ့ရပါတယ်ဒီတိုကိုယောဂဟာမြန်မာပြည်မှာမိုးအကုန်ဆောင်းကုကလာတွေမှာဖြစ်တက်ပြီးတော့ H1N1 virus ဆိုပိုးဟာဆိုလို့ရှိရင်လေထဲကနေပြီးတော့အသက်ရှူလမ်းကြောင်းတွေကိုဝင်ရောက်ပြီးတော့တူးကနေတူးဦးကိုလည်းကူးစက်နိုင်ပါတယ်ယောဂလက္ခဏာတွေကတော့ဖျားနာမယ်နှာစီးမယ်ကိုယ်လက်ကိုက်ခဲမယ်ခေါင်းကိုက်မယ်နှုံးခွေမယ်ကလေးငယ်တွေကိုဝင်ဆောင်တွေတက်ကြီးရွယ်ဦးတွေနဲ့နာတာရှည်ယောဂတွေမှာအဲ့ဒီ H1N1 တကွေယောဂပို့ပြီးတော့ကူးစက်နိုင်ပါတယ်
American ပြည်ထောင်စုနဲ့တရုတ်နိုင်ငံသားအနာဂတ်ဆက်ဆံရေးကိုပုံဖော်တဲ့နေရာမှာတမိုင်းဝင်စိန်ခေါ်မှုတစ်ခုနဲ့ရင်ဆိုင်နေရတယ်လို့ American ဆိုင်ရာတရုတ်သားအမတ်ကြီးကပြောကြားခဲ့ပါတယ်။စီးပွားရေးအရထိတ်တိုက်တွေ့တာပဲဖြစ်ဖြစ်စီးရေးပိတ်3ပခဖြစ်လာရင်ရှိလာရင်ပဲဖြစ်ဖြစ်တခြားရွေးစရာလမ်းမရှိဘူးဆိုတော့နှစ်နိုင်ငံလုံးဘက်ကသဘောပေါက်ထားတယ်လို့တန်အမတ်ချွီဒီယန်ဂိုင်းကအင်္ဂါနေ့ကပြောကြားခဲ့တာပါဒီဝါရှင်တန်အခြေစိုက် Institute for China America Studies လေ့လာရေးအဖွဲ့မှာ American နဲ့တရုတ်ဆက်ဆံရေးအလားအလာနဲ့စိန်ခေါ်မှုခေါင်းစဉ်နဲ့အင်္ဂါနေ့ကဆွေးနွေးပွဲမှာတရုတ်တန်အမတ်ကအခုလိုပြောခဲ့တာဖြစ်ပါတယ်ရှင် Direct from Washington The Voice of Americaမဆုမြတ်မုံနဲ့ကိုကျော်အောင်လင်းတို့ကဗုဒ္ဓဘုရားနေ့နဲ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေကိုစတင်တင်ဆက်တော့မှာဖြစ်ပါရရှင်ဆောစောအစီအစဉ်အစပိုင်းမှာကြားခဲ့ရတဲ့အတိုင်းဒီမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရရှိဖို့အမေရိကန်ကကြိုးပမ်းရမှာမြန်မာနိုင်ငံကလည်းပါဝင်ဆောင်ရွက်ဖို့သဘောတူခဲ့တယ်လို့အမေရိကန်နိုင်ငံကြားရေးဌာနက VOA ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နော်ကိုရီးယားနိုင်ငံကနေအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်ထီတောင်ရောက်နိုင်တယ်လို့ယူဆရတဲ့တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ4ရက်နေ့ကမြောက်ကိုရီးယားဘက်ကစမ်းသပ်ပစ်လွှတ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ပိတ်ဆို့အရေးယူဖို့အမေရိကန်အစိုးရကကြိုးပမ်းနေတာပါဒီကြိုးပမ်းမှုရဲ့တစိမ့်တစ်ပိုင်းအဖြစ်ပြီးခဲ့တဲ့သတင်းဘက်ကစင်ကာပူနိုင်ငံမှာကျင်းပတဲ့မြောက်ကိုရီးယားအရေးနဲ့ဒေတာရင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ရေးရာဘူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာ American ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာ American အထူးကိုယ်စားလှယ်ဖြစ်တဲ့သံအမတ်ကြီးဂျိုးဆက်ယွမ်ဟာမြန်မာနိုင်ငံကိုဝင်ရောက်ပြီးနိုင်ငံတော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်သမ္မတကြီးယွန်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဘူရိုပြောခွင့်ရအမျိုးသမီး Anna Ritchie Allen က VOA ကိုခုလိုပြောပါတယ
် Special Representative Yoon shared US concern over North Korea's flagrant violations of UN sanctions including
ဆလိုင်းလာလီယန်နီကတိုက်ချင်းပြည်ဒုံးနဲ့နဲ့ကိုမြောက်ကိုရီးယားကပြစ်လွှတ်ခဲ့တာအပအဝင်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမြောက်ကိုရီးယားကပြောင်ပြောင်တင်းတင်းချုပ်ဖောက်ထိတဲ့နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်မကင်းဖြစ်မှုကိုအထူးကိုယ်စားလှယ်ရုံးကမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မျှဝေခဲ့ပါတယ်
။ဒါ့အပြင်မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့နိုင်ငံတကာပိတ်ဆို့မှုတွေထိရောက်နိုင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေမှာသူတို့အနေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းမြန်မာခေါင်းဆောင်တွေကတုံ့ပြန်ပြောဆိုခဲ့တယ်လို့လည်း Anna Ritchie Allen ကဆိုပါတယ်
The US officials discussed US-Burma cooperation in countering North Korea's aggressive behavior.
မြောက်ကိုရီးယားအစိုးရပေါ်ဖိအားတိုးပေးနိုင်မှုနှီးလန့်တွေအပါအဝင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့အပြုအမူတွေကိုတုံ့ပြန်ရမှာအမေရိကန်နဲ့မြန်မာပူးပေါင်းဆောင်ရွက်မှုကိုလည်းအမေရိကန်အစိုးရအရာရှိတွေကဆွေးနွေးခဲ့ပါတယ်။ဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးဒီကိစ္စနဲ့ပတ်သက်လို့နီကတ်စ်ပါပူးပေါင်းဆောင်ရွက်သွားဖို့လေနှစ်ဖက်တို့သဘောတူခဲ့ကြပါတယ်။
သမ္မတကြီးဂျိုးဆက်ယွမ်ရဲ့မြန်မာခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကိုအမေရိကန်ဘက်ကဆက်ပြီးစိုးရိမ်မကင်းဖြစ်နေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူပါမခဒေးဗစ်စတိုင်းဘတ်ကပြောပါတယ
် For many years the United States has been concerned about a Myanmar North Korean relationship that involved the military that is nothing new
စီးရဆက်ဆံမှုတွေပါဝင်နေတဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အတန်ကြာကတည်းကအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့တာပါဒါကလည်းအစ်စ်အဆန်းတော့မဟုတ်ပါဘူးအခုတာမကြီးဂျိုးဆက်ဘျွန်းရဲ့မြန်မာခီးစဉ်ဟာအမေရိကန်ကဆက်ပြီးစိုးရိမ်မကင်းဖြစ်နေတယ်ဆိုတဲ့လက္ခဏာကိုပြနေတာပါမြန်မာနဲ့မြောက်ကိုရီးယားအစိုးရချင်းဘလို့ဆက်ဆံရေးရှိတယ်လဲဆိုတာကိုကျွန်တော်အတိအကျတော့မသိပါဘူးတေချာလာကတော့တန်တမာဆက်ဆံရေးရှိနေတာကထင်ရှားပါတယ်မြောက်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းအဖြစ်မြန်မာနိုင်ငံမှာစားတောက်ဆိုင်ဖွင့်လှစ်ထားတာကိုကျွန်တော်သိပါတယ
်။အရင်စစ်ဆိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့နောက်ဆက်တွဲလက်ကျန်ဆက်ဆံမှုတွေရှိနေတယ်လို့အမေရိကန်ဘက်ကယူဆထားပေမဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာ
တန်တမာရေးအရာပဲဖြစ်ပြီးစစ်ရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာအစိုးရကလည်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အရင်သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်ကမြန်မာအစိုးရမစ်ဆိုင်းသုတေသနနဲ့ဖွံ့ဖြိုးရေးဌာနအကြီးအကဲကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးယုံ DDI ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးအပေါ်မြောက်ကိုရီးယားနဲ့မြန်မာကြားလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်မှုကြောင့်ဒဏ်ခတ်ပိတ်ဆို့မှုချမှတ်လိုက်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းထုတ်ပြန်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့မေလကတော့ကမ္ဘာနိုင်ငံတွေရဲ့လုံခြုံရေးကိုချိမ့်ချောက်လာနေတဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ဖိအားပေးဖို့အမေရိကန်ဘက်ကဥဆောင်ကြိုးပမ်းမှုတွေကိုအပြည့်အဝထောက်ခံပေးဖို့သမ္မတဒေါ်နယ်ထရန့်အစိုးရဟာမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်10နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေကိုဝါရှင်တန်ဖိတ်ခေါ်ပြီးအထူးစည်းဝေးပြုလုပ်ခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကိုစားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတက်ရောက်ခဲ့တဲ့ဒီအစည်းအဝေးမှာမြောက်ကိုရီးယားကိုတန်တမာရေးအပြင်ကုန်သွယ်ရေးအရာပါပိတ်ဆို့ဖို့အမေရိကန်ကအာဆီယံနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။လက်ရှိမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးမှာလည်းတန်တမာရေးအရာဖြစ်ပြီးလုံခြုံရေးကောင်စီကချမှတ်ထားတဲ့စီမံစည်းကမ်းအတိုင်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်နေတယ်လို့လည်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးကပြောဆိုခဲ့ပါတယ်ရှင်။ဟုတ်တယ်ခုနှစ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုနားဆင်နေကြတာပါရှင်။မတရားအသိဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားဆက်ခွန်1နဲ့ဆက်ခွန်2တို့နဲ့ဖမ်းဆီးခံထားရတဲ့ကချင်တင်းတောက်ဆရာတော်နှစ်ပါးဖြစ်တဲ့ဦးဒွန်ဒေါနောင်လက်နဲ့ဦးလန်ဂျော်ကမ်ဒီခံပါရှင်။ဦးလန်ဂျော်ကမ်ဆိုင်တို့နှစ်ဦးကိုမြန်မာအစိုးရအနေနဲ့ချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုလာရှိုးမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးမှုမပြုတ်ခင်မှာအခုလိုတောင်းဆိုလိုက်တာပါကိုဇော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မှာဒီဇင်ဘာလ24ရက်နေ့ကဖမ်းဆီးခံရတဲ့ကချင်တင်းတောက်ဆရာတော်နှစ်ပါးဖြစ်တဲ့ဥဒွန်တော်နောင်လတ်နဲ့ဥလန်ကျော်ကမ်ဆိုင်တို့နှစ်ဦးဟာမတရားအသိဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားဆက်ခွန်မြင်းဆောင်1နဲ့ဆက်ခွန်မြင်းဆောင်2တို့နဲ့စွဲချက်တင်ခံထားကြရတာဖြစ်ပါတယ်ဖီရိုဘတ်ဆင်ဟာအမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖြစ်ပါတယ်။သူကကချင်တင်းနောက်ဆရာတော်နှစ်ဦးကိုမြန်မာအာဏာပိုင်တွေဘက်ကဆွဲချက်တွေတမင်ဖန်တီးပြီးဖမ်းဆီးထားတာဖြစ်တဲ့အတွက်ပြန်လွတ်ပေးဖို့တောင်းဆိုကြောင်းပြောပါတယ
်။ Well, they should be released and the charges should be dropped. These charges are bogus. These charges are been manufactured. Anybody who has anything to say against
သူတို့နှစ်ဦးလုံးကိုပြန်လွတ်ပေးတဲ့လို့ဆွဲချက်တွေကိုလည်းပြန်ရုပ်သိမ်းပေးတင်ပါတယ်သူတို့ပေါ်တင်ထားတဲ့ဆွဲချက်တွေဟာအတုရောင်နေဖြစ်ပြီးတော့တမင်လောက်ကြံဖန်တီးထားတဲ့ဆွဲချက်တွေပါစစ်တပ်ကိုဆန့်ကျင်ပြောဆိုတဲ့သူတိုင်းဟာလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆက်သွယ်ပြီးတော့ဆွဲချက်တင်ခံနေကြရပါတယ်မတရားအသိဆက်သွယ်မှုဥပဒေကိုလုံးဝဖျက်သိမ်းတယ်လို့ကျွန်တော်ထင်ပါတယ်မြန်မာအစိုးရအနေနဲ့1908ခုနှစ်ဗြိတိသျှကိုလိုနီလက်ထက်ကပြတ်ထန်းခဲ့တဲ့အဲ့ဒီဥပဒေကိုဘာဖြစ်လို့ဆက်ပြီးတော့တုံးနေရတယ်လဲဆိုတာကျွန်တော်တို့လည်းနားမလည်နိုင်ဘူးဖြစ်နေပါတယ်
သူတို့အပေါ်ဝေဖန်ပြောဆိုတာကိုမလိုလားတဲ့မြန်မာစစ်တပ်ရဲ့လှုပ်ရက်တွေကိုသတင်းမီဒီယာတွေကိုခေါ်ပြခဲ့တဲ့အတွက်ဒီကချင်တင်းနောက်ဆရာတော်နှစ်ဦးကိုအခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လဲဖီလ်ရောဘတ်ဆင်ကပြောပါတယ
် The fact of the matter is that the Burmese army doesn't want to have any critics. It doesn't want to have anybody dare say anything against them. And these two men bravely stood up.
တကယ်တော့မြန်မာစစ်တပ်ကသူတို့ကိုဝေဖန်ပြောဆိုတာတွေကိုလုံးဝမကြိုက်ပါဘူး။ဒီလိုတတ်တိပြောင်မြောက်လာတဲ့တင်းထောက်ဆရာတော်နှစ်ဦးကစစ်တပ်ရဲ့ဖျက်ဆီးခြင်းခံလိုက်ရတဲ့သူတို့ရဲ့ဖျားအကြောင်းကိုသတင်းတော့တွေကိုလိုက်ပြီးတော့ပြခဲ့ပါတယ်။သူတို့မြင်တွေ့ခဲ့ရတဲ့တွေ့ကြုံတွေကိုပြောပြခဲ့ကြပါတယ်။ပြီးတော့ဒီကိစ္စမှာတာဝန်ရှိတဲ့သူတွေကိုရေးယူရမယ်ဆိုတာကိုထောက်ပြခဲ့ကြပါတယ်။ပြဿနာကဘာလဲဆိုတော့မြန်မာစစ်တပ်ဟာတာဝန်ယူမှုတာဝန်ခံမှုမရှိတာပါပဲ။နောက်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့လက်ရှိအစိုးရကလည်းစစ်တပ်ရဲ့လောရက်တွေကိုအေးအေးယူနိုင်ခြင်းမရှိပါဘူး။အဲဒါကြောင့်မြန်မာစစ်တပ်ဟာလှုပ်ချင်တာလှုပ်ခွင့်ရှိနေပါတယ်။စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဖြစ်ပေါ်တိုင်းမှာဘာမှအပြစ်ပေးရေးယူခြင်းမလုပ်တဲ့အတွက်ဒေါအောင်ဆန်းစုကြည်ဟာလည်းတဖြည်းဖြည်းနဲ့စစ်တပ်ရဲ့လက်ကင်ဒုတ်လိုဖြစ်လာနေပါတယ
်။45 rights လို့ခေါ်တဲ့လူခွင့်ရေးအဖွဲ့ကလည်း HRW နဲ့အတူပူးတွဲပြီးဇူလိုင်လ25ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လာမှာကချင်တင်းနောက်ဆရာတော်နှစ်ဦးကိုချက်ချင်းချွင်းချက်မရှိပြန်လွတ်ပေးရေးအတွက်တောင်းဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကချင်းနှစ်ချင်းခရီးယံအသင်းတော် KBC တို့ဇူလိုင်လ24ရက်နေ့ကနေပြည်တော်မှာတွေ့ဆုံစဉ်တင်းအုပ်ဆရာနှစ်ဦးလွတ်မြောက်ရေးအတွက်အကူအညီပေးဖို့တင်ပြတောင်းဆိုခဲ့ကြောင်း KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာကလမ်ဆွန်ဆွန်ကပြောပါတယ်
ဒီမှာဆရာနှစ်ဦးရဲ့အကြောင်းမဲ့ ဖန်စီဒီမဒီလိုအပြည့်အစွဲဆိုခံရတဲ့အကြောင်းကိုတော့အဲထည့်သွင်းပြောခဲ့ပါတယ်လူခွင့်ချိုးဖောက်တဲ့အမှုတွေအခြေခံမှာအများကြီးရှိနေလို့ဆိုတဲ့အကြောင်းကိုတင်ပြရင်ကျွန်တော်တို့ကဒီတမတော်ရဲ့ထိုးစစ်နဲ့မလိုလားတဲ့ဒီလိုအရေးယူမှုတွေဟာငင်းချင်းကိုချိခိုက်နိုင်တယ်ဆိုပြီးတင်ပြတဲ့အချိန်မှာအဲသူ့အနေနဲ့ကဟိုပါပြန်ပြောလဲဆိုတော့ဒီစက်ပိုင်းဆိုင်ရာစစ်တပ်ပိုင်းကိုသူတို့အစိုးရအနေနဲ့ direct ကင်တွယ်နိုင်ဖို့အတွက်တော့ဒီဖြစ်နေမှာပေါ့အခြေအနေမျိုးရှိဖို့ပေါ့ဟိုဥပဒေအရသာဖွဲ့စည်းပုံခြေကဥပဒေအရသာတွားနိုင်တယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံခြေကဥပဒေကိုပြုပြင်ဖို့အတွက်သူတို့စူးစမ်းနေရပါတယ်ဆိုတာကိုရှင်းပြပါတယ်
ကချင်တဲ့နောက်ဆရာတော်နှုတ်ကိုအစောပိုင်းတုန်းကမူဆယ်မြို့ရဲစခန်းမှာထိန်းသိမ်းထားပြီးဖေဖော်ဝါရီလတုန်းကပထမဆုံးအကြိမ်ရုံထုတ်စစ်ဆေးခဲ့ပါတယ်သူတို့နှုတ်ဟာရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေဖြစ်နေတဲ့မွန်ကိုမြို့ကိုရောက်လာတဲ့တရင်တောက်တွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးတဲ့အတွက်အခုလိုမျိုးဖမ်းဆီးခံရတာဖြစ်တယ်လို့လည်းကချင်အရဖက်လူမှုအဖွဲ့အစည်းတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်မွန်ပြည်နယ်တိုက်ခမီမြို့နယ်ကပင်လယ်ကမ်းဆက်ကျွန်းတစ်ခုဒီပင်လယ်ကမ်းဆက်ကကျွန်းတစ်ခုမှာကမ်းလွန်ရေနံတူးစင်တွေကိုပံပိုးမဲ့ပံပိုးပြီးတော့ထောက်ပံ့မဲ့အခြေဆိုင်စခန်းတစ်ခုကိုတည်ဆောက်ဖို့ရှိကြောင်းမွန်ပြည်နယ်အစိုးရတာဝန်ရှိသူတအူးက VOA ကိုပြောပါတယ်ဒီလိုတည်ဆောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့လေဒေသခံတွေဟာအခြေတင်အငင်းပွားစရာဖြစ်နေပြီးတော့ဒေသခံတွေကြားမှာလဲကြဲကြဲပြန့်ပြန့်ချပြဆွေးနွေးတင်နေလို့ဒေတာကန်တွေဒီဒေတာကန်မို့အမျိုးသမီးအဖွဲ့ကလည်းပြောပါတယ်ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်မွန်ပြည်နယ်မြို့တော်နဲ့တံမြူစဲမြို့ကိုခြားထားတဲ့ဝါခရူချောင်းတက်ကကျွန်းပေါ်မှာပင်လယ်ပြင်တွင်ကမ်းလွန်ရေနံတူးစင်တွေကိုပံ့ပိုးမဲ့ထောက်ပံ့ရေးအခြေစိုက်စခန်းတစ်ခုကိုလာမဲ့တစ်နှစ်အတွင်းတည်ဆောက်သွားဖို့ရှိတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်လက်စစ်စွမ်းရည်နဲ့စက်မှုဝန်ကြီးဦးမင်းထင်အောင်ဟန်က VOA ကိုပြောပါတယ်အဲ
့တော့ဆောက်မှာတော့ဝါခရူချောင်းအဲဝါခရူချောင်းရဟိုဘက်ခြံမှာအဲဒါမှကျွန်တော်တို့ဟိုကျွန်းလေးတစ်ခုရှိတယ်။ဟိုပင်လယ်ကမ်းစက်မှာပေါက်တဲ့ဟိုတမိပင်တို့ဘာလို့ပေါက်တဲ့ကျွန်းလေးဒီက40ကျော်ရှိတယ်။အဲ့ဒါကိုသူတို့ကျွန်တော်တို့ကနှားပေးရမှာပေါ့။အဲဝါခရူချောင်းကမူးလုံမြို့နယ်နဲ့တံမြူစားမြို့နယ်ကိုခြားလာတာ။စိုက်ခမီနားမှာပဲအဲမြို့ဝမှာကော်မတီကတော့ Two Fish Company နဲ့ငားတက်ကောင်ပေါ့။ Two Fish ကသူကစင်ကာပူပတ်တာတွေရှယ်ယာဟိုတာတွေပါတယ်။သူတို့အခု MIT ဒီရင်းနှီးမြှုပ်နှံမှုကော်မရှင်လေခွင့်ပြုချက်ကြားတယ်။ကြတဲ့ခါကျတော့အခုမှသူတို့စာပေလောက်ပြီးတော့ပါညာသူအနည်းဆုံးတစ်သိန်းလောက်တော့ချအောင်ပါပဲသူတို့အင်းအနားကိုဆိုက်ကိုသွားဖို့ပဲအဲ့မှာတရားကြီးပိုင်းထိုးအောင်ပ
ါတက်ကမီမျိုးနဲ့အနည်းဆုံးဖြစ်တဲ့အဲ့ဒီထောက်ပံ့ရေးအခြေဆိုင်စခန်းတိဆောက်ပြီးရင်မွန်ပြည်နယ်ဒေသခံတွေအတွက်အလုတ်ကန်အခွင့်အလမ်းပေါ်လာမှာဖြစ်တယ်လို့ပြည်နယ်အစိုးရအတွက်လည်းအခွင့်အရေးတွေရရှိလာမယ်လို့ဝန်ကြီးဦးမင်းထင်အောင်ဟန်ကရှင်းပြပါတယ
်ပြည်နယ်ကရေနံသွင်းတူတဲ့အဆင့်နေအဲ့ဒီစင်လေးကိုကျွန်တော်တို့ကလိုအပ်တဲ့ပစ္စည်းတွေစားရေးတော့ရေးစီပါညာအစုံပေါ့ကျွန်တော်တို့ကဖြတ်မှာဆိုတော့ဟိုအရင်ကဆိုကျွန်တော်တို့စင်ကာပူကနေယူရတာလေစင်ကာပူကနေဆိုတော့ဝေးယူပဲဆိုတော့ကျွန်တော်တို့ဒီဗမာပြည်သားတွေလုပ်ရင်တော့နီးတာပေါ့နောက်ပြီးတော့ကျွန်တော်လက်ခွန်ခါးတွေရမှာပေါ့အမပြည်နယ်ပြည်နယ်သားတွေအမအလုပ်လေးရမယ်တချို့အစားတောက်တွေပါလေရအောင်မှာပေါ့
ဒီထောက်ပံ့ရေးစခန်းတည်ဆောက်မှုဟာ NLD အစိုးရတက်လာပြီးနောက်ပိုင်းမွန်ပြည်နယ်အစိုးရအဖွဲ့အစ်လက်ထက်မှာပထမဦးဆုံးလုပ်မဲ့စီမံကိန်းလမ်းဖြစ်ပါတယ်။ဒီစီမံကိန်းကိုအကောင်အထည်ဖော်ဖို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကဇူလိုင်17ရက်နေ့နေပြည်တော်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့လောလောဆယ်မွန်ပြည်နယ်ဒေသခံတွေကြားသိပြီးမသိရှိသေးကြောင်းနဲ့ဒေသခံတွေကြားကြေကြေပြန့်ပြန့်ချပြဆွေးနွေးတင်တယ်လို့မွန်အမျိုးသမီးအဖွဲ့ဒုက္ကဋ္ဌမိကွန်ချန်းနွန်ကပြောပါတယ်။
သူကတော့ဒီမှာပဲခြေဆိုင်စခန်းလေးပဲသူတို့လုပ်တာဟုတ်ပေမဲ့ခွန်တုတ်တွေရတယ်ဆိုတာကလည်းအဲ့ဒီခွန်တုတ်တွေကဘယ်လောက်ထိဒီဒေတာမှာရှိတဲ့လူတွေအတွက်အဲဒေတာရဲ့ဖွံ့ဖြိုးရေးမှာအကျိုးမြတ်ဖြစ်တယ်လဲဆိုတာကိုဘယ်သူမှလည်းမပြောနိုင်ဘူးရှင်။တကယ်တမ်းဒီမူပြင်းနဲ့ဆွေးရအနေနဲ့ဒီလုပ်ငန်းကိုလှုပ်ဆောင်မယ်ဆိုလို့ရှိရင်လည်းအဘာကြောင့်လှုပ်ဆောင်ရတယ်ပေါ့။ဘယ်ဟာဆုံးဖြတ်ချက်နဲ့ဘယ်လိုမျိုးလှုပ်ဆောင်မယ်ပြီးလို့ရှိရင်ဒီလုပ်ငန်းလှုပ်ဆောင်ခြင်းကဒီရရှိလာမယ်အကောင်းကျိုးတွေနဲ့ဆိုးကျိုးတွေကဘာတွေဖြစ်မလဲဆိုတာကိုပြည်သူတွေသိနားလည်အောင်ခြားပြတင်တယ်လို့ကျွန်မတောင်းဆိုချင်ပါတယ်ပြီးလို့ရှိရင်ဒီလုပ်ငန်းကိုလှုပ်ဆောင်ပြန်ဒီရရှိလာတဲ့အကျိုးမြတ်တွေကိုဒေတာပြတကယ်တော့သုံးချမယ်ဆိုလို့ရှိရင်ရောဘလို့အကျိုးမြတ်တွေကိုဘလို့မျိုးသုံးချမလဲဆိုတာကိုအဲ့ဒီဒေတာခံပြည်သူတွေသိအောင်ပြောချပေးပါလို့ပဲကျွန်မကတော့တောင်းဆိုချင်ပါတယ်ရှင
်ဝန်ပြည်နယ်ကြံမျိုးမျိုးနယ်မှာတိဆောက်ထားတဲ့ဘီလတ်မြေလုပ်ငန်းကိုကြောင်မီးသွေးလောင်စာသုံးပြီးအပီလတရက်နေ့ကစလို့လဲပတ်နေပြီဖြစ်တယ်လို့ဝန်ပြည်နယ်ဝန်ကြီးချုပ်ကဇွန်လလယ်မှာပြောဆိုထားတာပါကြောင်မီးသွေးဟာလူမှုဘဝကိုထိခိုက်ပြီးအဆိပ်သင့်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။ဒါကြောင့်အစိုးရကလုပ်တဲ့ကြောင်မီးသွေးစီမံကိန်းတိုင်းကို မွန်ပြည်နယ်ဒေသခံကြေးရွာ၁၁ရွာကကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ American ပြည်ထောင်စု၈နေချုပ် Jeff Sessions ရဲ့လှုပ်ဆောင်ချက်တွေကိုသမ္မတ Donald Trump ကထပ်မံဝေဖန်လိုက်ပြီးတဲ့နောက်၈နေချုပ်ယာဒူးကဖယ်ရှားဖို့သမ္မတကပြင်ဆင်နေတယ်ဆိုတဲ့ပြောဆိုမှုတွေဝါရှင်တန်နိုင်ငံကြီးအတိုင်းဝိုင်းမှာပိုပြီးထွက်ပေါ်နေပါတယ်။ Republican Party ကဩဇာညောင်းနဲ့အောက်လွတ်တော်အမတ် Paul Ryan ကတော့ session ကိုယာဒူးမှာဆက်ထားမထားဆိုတာကိုသမ္မတကသာဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မတ်ဆူမြတ်မွန်ကဆက်ပြီးတော့တင်ပြမှာပါရှင်
။ American ပြည်ထောင်စုရဲ့ရှေ့နေချုပ် Jeff Sessions အပေါ်သမ္မတ Donald Trump မကျေနပ်ဘူးဆိုတာကို Twitter လူမှုကွန်ရက်ပေါ်ကနေအင်္ဂါနေ့မှာသမ္မတကထပ်မံပြသခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကသူနဲ့ပြိုင်ဘက်ဖြစ်တဲ့ Hillary Clinton နိုင်ငံသား၏ဝင်ကြီးတာဝန်ယူစဉ်ကအလုံးနဲ့ဆိုင်တဲ့ email တွေကိုကိုရေးသုံးဆာပါကနေပေးဖို့ရယူခဲ့တဲ့ကိစ္စအပေါ်ရှေ့နေချုပ် Jeff Sessions ကထိထိရောက်ရောက်မကင်တွယ်ဘူးလို့ tweet တစ်ခုမှာသမ္မတ Trump ကဝေဖန်ပါတယ်။နောက်ထပ် tweet တစ်ခုမှာတော့ရွေးကောက်ပွဲတုန်းက Clinton အနိုင်ရအောင် Trump စီယုံလှုပ်ရှားမှုအပေါ် Ukraine ကဖြတ်လို့ဖြက်စီးလုပ်ဖို့ကြိုးစားခဲ့တာကိုရှေ့နေချုပ်ကအရေးမယူဘူးလို့သမ္မတကရှင်းတာခဲ့ပါတယ်။အခုလိုရှေ့နေချုပ်ရဲ့လှုပ်ဆောင်ချက်တွေအပေါ်သမ္မတကလူသိရှင်ကြားဝေဖန်နေတဲ့အတွက်ရှေ့နေချုပ် sessions ကိုယာရုကနေဖယ်ရှားဖို့သမ္မတကပြင်ဆင်နေပုံရတယ်ဆိုတဲ့ထင်မြင်ချက်တွေဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာပိုပြီးထွက်ပေါ်လာခဲ့ပါတယ်။သမ္မတအနေနဲ့ရှေ့နေချုပ်ကိုယာရုကနေဖယ်ရှားနိုင်ခြေရှိသလားလို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကိုသတင်းတောက်တွေကဝိုင်းမိတဲ့အခါ Mr. Ryan ကဒါကိုသမ္မတကသာဆုံးဖြတ်ရမှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်
။ He's the executive branch for the legislative branch. He determines who is hired and fired in the executive branch. That's his prerogative.
သမ္မတကအုပ်ချုပ်ရေးဘိုင်းကပါ။ကျွန်တော်တို့ကတော့ဥပဒေပြုရေးဘိုင်းကဖြစ်ပါတယ်။အုပ်ချုပ်ရေးဘိုင်းမှာဘသူကိုခန့်မယ်ဖြုတ်မယ်ဆိုတာကိုသမ္မတကဆုံးဖြတ်ပါတယ်။ဒါဟာသမ္မတရဲ့လုပ်ပိုင်ခွင့်ပါ။တကယ်လို့ရှင်းနေချုပ်နဲ့ပတ်သက်ပြီးတော့ဆိုးရိမ်မှုတွေရှိတယ်၊မေးခွန်းထုတ်เสียရှိတယ်၊ပြဿနာရှိတယ်ဆိုရင်သူကိုယ်တိုင်ရှင်းနေချုပ်ကိုပြောပါလိမ့်မယ်။
Republican Party ဘက်ကလွှတ်တော်အမတ်တချို့ကတော့အရင်ကအများလေးစားခံရတဲ့အထက်လွှတ်တော်အမတ်ဟောင်းတယောက်ဖြစ်တဲ့ Jeff Sessions ဘက်ကကာကွယ်ပြီးသမ္မတအနေနဲ့နိုင်ငံရေးကြောင့်သူ့ကိုအပြစ်မရှာသင့်ဘူးလို့ပြောနေကြပါတယ်။အထက်လွှတ်တော်မှာလူနည်းစုဒီမိုကရက်ပါတီခေါင်းဆောင်လွှတ်တော်အမတ် Chuck Schumer ကလည်းသူ့ရဲ့အမြင်ကိုလွှတ်တော်မှာအခုလိုပြောခဲ့ပါတယ်
။ This is the first person who stuck his neck out for Donald Trump who was with him through thick and thin. And now
Jeff Sessions ဟာ Donald Trump ကိုထောက်ခံတယ်လို့ပထမဆုံးပြောခဲ့သူပါ။အစိုးအကောင်လက်တွဲခဲ့သူဖြစ်ပါတယ်။အခုတော့သူနဲ့သမ္မတကြားသဘောထားကွဲတယ်ဆိုရင်တောင်လူသိရှင်ကြားလောင်းပြောင်းတယောတိတ်ခါမချတင်ဘူးလို့ထင်ပါတယ်။သဘောမတူကြတဲ့ကိစ္စတွေကလည်းအထောက်အထားခိုင်မာမှုမရှိဘူး။တစ်ဖက်သက်မားယွင်းတယ်လို့ကျွန်တော်ထင်ပါတယ်။ကိုနဲ့အနီးကပ်ဆုံးမိတ်ဆွေကိုဒီလိုလှုပ်တာသမ္မတရဲ့ဇယိုက်လက္ခဏာကိုပြနေပါတယ်။
2016သမ္မတရွေးကောက်ပွဲစီယုံရေးကာလတုန်းက Republican သမ္မတလောင်း Donald Trump ကိုအဲ့ဒီအချိန်တုန်းက Alabama ပြည်နယ်အထက်လွှတ်တော်အမတ် Jeff Sessions ကပထမဆုံးလူသိရှင်ကြားထောက်ခံခဲ့တာဖြစ်ပါတယ်။ရှေ့နေချုပ်တာဝန်ခံဖို့လဲသမ္မတ Trump ကိုယ်တိုင်ရွေးချယ်ခဲ့တာပါ။2016သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရအောင် Trump စီယုံရေးတာဝန်ရှိသူတွေနဲ့ Russia ကြားပူးပေါင်းကြံစီခဲ့သလားဆိုတဲ့စုံစမ်းမှုတွေမှာMr. Sessions ကဆက်မပါတော့ဖို့နောက်ဆုတ်ခဲ့ပြီးနောက်မှာရှေ့နေချုပ် Sessions အပေါ်သမ္မတကမကျေနပ်ကြောင်းလူသိရှင်ကြားထုတ်ဖော်လာတာဖြစ်ပါတယ်။စုံစမ်းမှုမှာအဓိကအရေးပါတဲ့ Russia သမ္မတဟောင်း Sergey Kislyak နဲ့ Jeff Sessions တို့အချိန်ချင်းဆက်သွယ်ခဲ့တဲ့သတင်းတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာရှေ့နေချုပ် Sessions က Russia ကိစ္စစုံစမ်းမှုမှာဆက်မပါတော့တာလည်းဖြစ်ပါတယ်။စုံစမ်းမှုမှာဆက်မပါဖို့ Jeff Sessions နောက်ဆုတ်ခဲ့မယ်ဆိုတာကြိုသိရင်သူ့ကိုရှေ့နေချုပ်တာဝန်ဘယ်တော့မှပေးမှာမဟုတ်ဘူးလို့သမ္မတ Trump ကပြီးခဲ့တဲ့တစ်ပတ်ကပဲ New York Times သတင်းစာနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။အခုတော့အထူးရှေ့နေ Robert Mueller ကရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုတွေကိုဥဆောင်လုပ်နေပြီးရှေ့နေချုပ်ရဲ့ပါဝင်ကြီးကြပ်မှုမရှိတော့ပါဘူး။အထူးရှေ့နေ Mueller စုံစမ်းနေတဲ့ကိစ္စတွေထဲမှာသမ္မတရဲ့ဗန္ဓာရေးဆိုင်ရာမှတ်တမ်းတွေအပါအဝင်သမ္မတရဲ့အကြီးတန်းအကြံပေးလည်းဖြစ်တမက်လည်းဖြစ်သူ Jared Kushner အပါအဝင်သမ္မတနဲ့ပတ်သက်နေသူတွေအပေါ်ကြေပြန့်တဲ့စုံစမ်းမှုတွေပါဝင်ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။ဗုဒ္ဓဖူးနေ့နနက်ခင်းအစီအစဉ်ကို VOA မြန်မာပိုင်းရဲ့ website ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်တင်ဆက်နေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီကျမတို့ရဲ့အစီအစဉ်တွေကိုတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့အဘုတ်တပူးနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေထုံးလွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့
သူပေါ်စလေတယောက်နေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေဖြစ်ပျက်နေတဲ့အခြေအနေမှန်ကန်ကိုနေပြီးတော့သူသုံးသပ်ဖို့လိုရတယ်
။ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုံးလွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စန္တာနဲ့ကိုကျော်အောင်လင်းတို့ကကောက်နှုတ်တင်ပြမှာပါရှင်။
မြန်မာနောက်ကိုရီးယားဆက်နွယ်မှုကိုထရမ့်အစိုးရလက်ထက်မှာပိုအလေးထားဆောင်ကြည့်ဆိုတဲ့ခေါင်းစဉ်နဲ့ Russians Paramission ရေးသားထားတဲ့ဆောင်းပါးကို The Diplomat မှာဖတ်ရပါတယ်။ American ရဲ့မြောက်ကိုရီးယားဆိုင်ရာအထူးသံတမန် Joseph Yun ဟာပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့အစ်တောင်အခြားနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံတို့နဲ့ဆက်နွယ်မှုဟာတကယ်တော့အစစ်အဆန်မဟုတ်ပါဘူး။လူသစ်စင်ကြားမဟုတ်ပေမဲ့စစ်ဖက်ဆက်ဆံမှုတွေနည်းပညာဆိုင်ရာဆက်နွယ်မှုတွေအကြောင်းမကြာခဏသတင်းတွေပေါ်ထွက်ခဲ့ပါတယ်။မကြသေးမီနှစ်တည်းအတွင်းမှာတော့မြန်မာနိုင်ငံကိုမြောက်ကိုရီးယားနဲ့အဆက်အသွယ်အလုံးဖြတ်တောက်ဖို့အမေရိကန်အစိုးရဖိအားပေးခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်ဘက်အရာရှိတချို့ဟာမြောက်ကိုရီးယားနဲ့ဆက်ဆံမှုစိနေစေဖြစ်ပါတယ်။အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာမြောက်ကိုရီးယားကိစ္စဟာဥစားပေးကိစ္စတရားဖြစ်လာတော့မြန်မာအပါအဝင်အစ်တောင်အခြားတစ်ခုလုံးမြောက်ကိုရီးယားနဲ့အဆက်အသွယ်အလုံးဖြတ်တောက်ရေးကိစ္စကိုပုံမလိုလားလာပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးပူပြီးအလေးထားပါတယ်။ဒါကြောင့် Joseph Yun ရဲ့ပြီးခဲ့တဲ့အပတ်ခီးစဉ်အတွင်းမြန်မာနိုင်ငံနဲ့မြောက်ကိုရီးယားဆက်ဆံရေးပြန်လည်စီရင်ရောက်လာတာဟာအဆန်းမဟုတ်ပါဘူး။ Yun ရဲ့ဒီခီးစဉ်အတွင်းမှာစင်ကာပူမှာပြုလုပ်တဲ့အရှေ့အရှပူပေါင်းဆောင်ရွက်ရေးညီလာခံအပြီးမြန်မာနိုင်ငံကိုပဲသွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကြီးညာချက်ဖြင့်တော့ Joseph Yun ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံတာ၊ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်နဲ့တွေ့ဆုံတာတွေကိုဖော်ပြထားပြီးမြောက်ကိုရီးယားနဲ့ပတ်သက်လို့တစုံတရာဖော်ပြထားခြင်းမရှိပါဘူး။သို့တော်လည်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်ရဲ့စီးကြထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့မြန်မာအစိုးရမှမိတ်ဆွေသာရှိပြီးရန်သူဆိုတာမရှိတဲ့အကြောင်းနျူကလ িয়ার ကင်းမဲ့သောကိုရီးယားကျွန်းဆွေဖြစ်ဖို့လိုလားပါတယ်ဆိုတာနဲ့ပူတွဲဖော်ပြထားတာကိုတွေ့ရပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအမည်မဖော်လိုသူအရာရှိကြီးတူကတော့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားဆက်နွယ်မှုဆက်လက်တည်ဆည်နေမှာကိုစိုးရိမ်တာဟာဂျိုးဆပ်ဖျွန်ရဲ့ခီးစဉ်အတွက်အဓိကအကြောင်းရင်းတရားဖြစ်တယ်လို့writer စတင်ထဏာကိုပြောထားပါတယ်အထူးသဖြင့်စီးရဲဆက်ဆံမှုပါဝင်ဘယ်လိုဆက်ဆံမှုမျိုးဖြစ်ဖြစ်မြောက်ကိုရီးယားနဲ့ဆက်လက်ပြုလုပ်နေမယ်ဆိုရင်မြောက်ကိုရီးယားရဲ့ဒေသနဲ့တကမ္ဘာလုံးကိုချင်းချောက်နေတဲ့ကိစ္စကိုပုံမကြီးထွားလာစေလိမ့်မယ်လို့လည်းသူကပြောခဲ့ပါတယ်ဒီကိစ္စဆိုရင်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်စံတမန်နည်းနဲ့သာကင်တွယ်သွားမယ်လို့ပြောနေပေမဲ့လိုအပ်ရင်တခြားဖိအားတွေကိုလည်းစုံနိုင်တဲ့အလားအလာကိုမဖယ်ရှားသေးဘူးလို့လည်းပြောကြောင်းရေးသားထားပါတယ်ခင်ဗျာ
အမေရိကန်ဘဟုထောက်လိုင်းအဖွဲ့ CIA နဲ့ဆက်ဆက်မှုရှိခဲ့တဲ့မြန်မာနိုင်ငံကအမျိုးသမီးမူရစ်ဆေးခေါင်းဆောင်တဦးအကြောင်း Gabrielle Plush ရေးထားတဲ့ဆောင်းပါးကို The New York Times သတင်းစာမှာဇူလိုင်လ22ရက်နေ့ကဖော်ပြခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာဇူလိုင်လ17ရက်နေ့ကကွယ်လွန်သွားခဲ့တဲ့တချိန်ကကိုကန့်တပ်ဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်ခဲ့သူ Olive Yan အကြောင်းကိုရေးသားထားတာပါ။အသက်60မှာကွယ်လွန်ခဲ့တဲ့ Olive Yan ရဲ့ဘဝဖြတ်သန်းမှုကစိတ်ဝင်စားစရာအပြည့်ပါ။သူကိုရှမ်းပြည်နယ်ကိုကန့်ဒေသမှာမွေးဖွားခဲ့ပြီးကလေးဘဝမှာကလေးကယောက်ျားဆန်ဆန်နေခဲ့သူဖြစ်ပါတယ်။ဒါပေမဲ့မိဘတွေရဲ့စီမံမှုနဲ့မောင်ဝမ်းကွဲတော်သူတူနဲ့လက်ထပ်ခဲ့ရပြီးသားတူမွေးဖွားခဲ့ပါတယ်။နောက်ပိုင်းမှာအိမ်တော်တဲ့ဘဝကနေလမ်းခွဲထွက်ခဲ့ပြီးဘိန်းမောင်ခိုကောင်းဆောင်ကိုကန့်ပြည်သူ့စစ်ကောင်းဆောင်ဘဝကိုရွေးချယ်ခဲ့ပါတယ်။အသက်25နှစ်မှာတော့ယာနဲ့ချီတဲ့စစ်သားတွေကိုသူဥဆောင်နေပါပြီ။အဲ့ဒီသူ့ရဲ့တပ်ဖွဲ့နဲ့ပဲရှမ်းပြည်နယ်ကတောင်တန်းတွေကိုဖြတ်ကျော်ပြီးမြန်မာပြည်တွင်းကထွက်တဲ့ဘိန်းတွေကိုထိုင်းနေဆက်ရောက်အောင်အကြိမ်ကြိမ်ပို့ဆောင်ခဲ့တာပါသူတို့တည်ခဲ့တဲ့ဘိန်းစိမ့်တွေကဘိန်းပြူတွေအဖြစ် အမေရိကန်နဲ့ဥရောပနိုင်ငံတွေအထိပြန့်နှံ့ခဲ့တာပါတရုတ်နိုင်ငံကမော်စီဒုံဆွာကိုဆန့်ကျင်တဲ့တရုတ်ဖြူကွန်မန်ဒန်တပ်ဖွဲ့တွေနဲ့လည်း Olive Yan ရဲ့ကိုကန်တပ်ဖွဲ့ကဆက်ဆက်လှုပ်ရှားခဲ့ပါသေးတယ်အဲ့ဒီချိန်ကစစ်အေးခေတ်ကာလအစောပိုင်းဖြစ်ပြီး CIA အမေရိကန်ဘိုးထောင်လိုင်းအဖွဲ့ကကွန်မန်ဒန်တပ်ဖွဲ့တွေကိုအားပေးထောက်ပံ့ခဲ့တာပါဘိန်းရောင်းရတဲ့ဝင်ငွေကကိုကန်တပ်ဖွဲ့နဲ့ကွန်မန်ဒန်တပ်ဖွဲ့တွေအတွက်ဗန္ဒာရေးပါနာမည်ကြီးဘိန်းပြင်းလော်စစ်ဟန်က Olive Yan ရဲ့လက်ထောက်တူဖြစ်ခဲ့ပူပါတယ်တရားမဝင်တဲ့ဆက်ဖြတ်ကျော်မှုကွန်မန်ဒန်တပ်ဖွဲ့တွေကိုထောက်ပံ့မှုတွေနဲ့ Olive Yan ကိုမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့လို့မန္တလေးကျင်းထောင်မှာ၅နှစ်ကျင်းကျခဲ့ပါတယ်ဗိုလ်ချုပ်နေဝင်အာဏာရလာပြီးမကြခင်မှာ Olive Yan နောက်တစ်ကြိမ်ထပ်ပြီးတော့ဖမ်းခံခဲ့ရပါသေးတယ်ဒီတစ်ခါတော့အင်းစိန်ကျင်းထောင်မှာသူ၆နှစ်နေခဲ့ရပြီးအဲ့ဒီမှာညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရပါတယ်ရုပ်ရှင်မင်းသမီးဝါဝါဝင်းရွှေနဲ့ Olive Yan တို့တွဲခဲ့တဲ့ကာလတွေလည်းရှိခဲ့ပါသေးတယ်သူအသက်60တပိုက်မှာတော့ဘိန်းလုပ်ငန်းကနားယူခဲ့ပေမဲ့လည်းတိုင်းသားလက်နက်ကိုင်အုပ်စုတွေကြားမှာတော့သူ့ကိုတလေးတစားနဲ့ဆက်ဆံခဲ့ကြတာပါနဝတဆစ်ဆိုးအကာလမှာမြန်မာထောက်လိုင်းကောင်းဆောင်ဗိုလ်ချုပ်ခင်ညွန့်ရဲ့အစည်းအဝေးနဲ့ကိုကန်တက်ဖွဲ့နဲ့မြန်မာအစိုးရအကြားညီညာရအောင်စူးစမ်းခဲ့တဲ့အထက်မှာ Olive Yan လည်းတဦးပါဝင်ဖြစ်ခဲ့ပါတယ
်။ဦးကျော်စန်းသာနဲ့ကိုကျော်အောင်လွင်တို့ကတင်ပြခဲ့တာပါရှင်။အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပ
ါ။ဒီနေ့မင်းတင်ပြမယ် EDM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတားနီးတာ C A L L call ကခေါ်တာဆိုတော့စကားပိုက်လုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တအိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
Andie ga ni ti ti gle lut da ko pyo chin yin idiom a thong ya be lo pyo mle
close call
lo pyo lu ya ba de a ra ga do di ka ni me ne chin pya ke de idiom a thong me phit ba de
ဒေါ်လာလာတန်းတင်ဆက်နေတဲ့နနခေအင်္ဂလိပ်စာသင်ခန်းစာဒီအမေရိကန်သုံးအင်္ဂလိပ်စာအစီအစဉ်ကိုကျမတို့ VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာလည်းအပတ်စဉ်တင်ဆက်နေတာမျိုးကြည့်ရှုအားပေးနိုင်ကြပါရရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုံလင်းတော်မှာပါ။ကိုသားညိုဦးကစီစဉ်တင်ဆက်ထားပါရရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီမြမလူခွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့လက်ရှိမြမဆွေးရမတူတဲ့ရှုမြင်မှုတွေအခြေအနေဖြစ်ပါတယ်မြမနိုင်ငံဆိုင်ရာဒီလူခွင်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ် Miss Yan Healy ဟာမြန်မာနိုင်ငံတည်းကလူခွင်တူးတက်မှုအခြေအနေတွေပေါ်မှာကျေနပ်အားရမှုမရှိဘူးဆိုပြီးတော့သူရဲ့အခုနောက်ဆုံးခီးစဉ်တွင်မှပြောခဲ့တယ်လို့ပဲမြန်မာဆွေးရဘက်ကလည်းကုလသမဂ္ဂလူခွင်ကိုယ်စားလှယ်ရဲ့ခီးစဉ်အဆုံးထုတ်ပြန်ပြောဆိုချက်ပေါ်မှာစိတ်ပြေရတယ်ဆိုပြီးတော့တုံ့ပြန်ပါတယ်လက်တော်မှာလည်းဒီကုလသမဂ္ဂလူခွင့်ကောင်စီကနေပြီးတော့အထူးစုံစမ်းရေးအဖွဲ့တရားဆေးလုပ်ဖို့ကိစ္စအပေါ်မှာလည်းမြန်မာအစိုးရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိခဲ့ပါတယ်။အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာနဲ့ကုလသမဂ္ဂကြားဆက်ဆံရေးအဖူးထစ်တွေကိစ္စကိုအခုလာမယ့်ကျွန်တော်တို့ဒီ Daily Live ဆွေးနွေးပွဲမှာဆွေးနွေးမှာပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါ်ထုမီဖြစ်ပါတယ်။သူကတော့ဒီအမျိုးသားလွှတ်တော်ကုစလေတူဖြစ်ပါတယ်ရခိုင်ပြည်နယ်ကပါနောက်တူကတော့အမျိုးသားလူငယ်ကွန်ဂရက်စတွဲပတ်တွင်မှုဖြစ်တဲ့ကုသက်ဆွေဝင်းလူငယ်တက်ကြွလှူရှားသူတူဖြစ်ပါတယ်။နောက်တူကတော့မတ်တင်စာရှင်လက်ရီသူကလည်းလူငယ်တက်ကြွလှူရှားသူတူဖြစ်ပါတယ်။သုံးလုံးလေးလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်ထုမေကိုအရင်ဆုံးဖိတ်ခေါ်ကြပါလိမ့်ခင်ဗျာ။မတ်ထုမေကြားပါလားခင်ဗျာ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒီကနေ့မှဟုတ်ကဲ့မင်္ဂလာပါခင်ဗျာဒီကနေ့မှပဲဒီပြည်သူ့လွှတ်တော်မှပဲဒီ Miss Yan Healy ရဲ့
ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရေးဖို့အစိုးရတင်သွင်းပြီးတော့ကန့်ကွက်တာမျိုးတွေကျွန်တော်တို့တွေ့လိုက်ရပါတယ်ခင်ဗျာ။အဲ့တော့ဒါကတော့ပြည်သူလွှတ်တော်မှာပေါ့နော်။ကျွန်တော်မတ်ထုမီရဲ့အမြင်သိချင်တာကအခုသူတို့ဆွနေလွှတ်တော်ကိုယ်စားလှယ်တွေဆွနေနေကြသလိုပဲမစ္စယန်ဟီလီဟာတကယ်ပဲမစ္စယန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့သူ့ရဲ့အခြေအနေနဲ့ပတ်သက်လို့အရင်ဆုံးမတ်ထုမီသုံးသပ်ကြည့်ပါအောင်သူ့ရဲ့အမြင်ဘယ်လိုရှိသူ့ပေါ်အမြင်ဘယ်လိုရှိပါလဲ။
ဟုတ်ကဲ့ရှင်မြန်မာနိုင်ငံဆိုင်ရာတက်ဆူပေါ်စလေတယောက်နဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေဖြစ်ပျက်နေတဲ့အခြေအနေအမှန်ကန်ကိုနေပြီးတော့သူသုံးသပ်ဖို့လိုရတယ်။ဒါပေမဲ့သူရဲ့သုံးသပ်ချက်မှာမြန်မာပြည်သူပြည်သားများရဲ့လက်ရှိမှာဆိုင်နေရတဲ့အခက်အခဲအတွမှုအလုံးကိုသူဥပက္ခပြုခဲ့ပါတယ်။လက်ရှိမှာဒီအခမ်းအနားမှာတော့၎င်းဖြစ်ပျက်နေကြတဲ့လူခွင့်ရေးဆိုင်ရာတွေမှာသူဘယ်လိုက်ဆိုနေပြီးတော့ဒီတင်ပြမှုတွေကိုကျမတို့တွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မှာနေကြတဲ့ပြည်သူလူထုအပါအဝင်မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်လာလို့ရှိရင်တော့ပြည်ပေါင်းများစွာကကျမတို့များစွာရင်ဆိုင်ခဲ့ရတယ်။အခုမြန်မာနိုင်ငံဒီဒီမိုကရက်တစ်အပြန်အလှန်မှာနေပြီးတော့မြန်မာနိုင်ငံအနေနဲ့ဒီရခိုင်ပြည်နယ်အရေးကိစ္စအပါအဝင်စံတဲ့ကိစ္စတွေကိုအတက်နိုင်ဆုံးကျမတို့ဒီရင်ကြားမြို့သားရင်ကြားစည်းရုံးတွေဆောင်ရွက်နေတယ်။ဒီအမျိုးဒီမြန်မာနိုင်ငံမှာအစိုးရတရားအနေနဲ့မျိုးသားရင်ကြားစည်းရုံးဆောင်ရွက်နေတဲ့အရာတွေလည်းသူလေ့လာရှုခဲ့ပါတယ်အတိအမှတ်မပြုခဲ့ပါဘူးဒါနေပြီးတော့ဒီ special envoy တရားလောရမဲ့အဲတောင်ဝန်နဲ့ဝတရားတွေနဲ့အကင်းလွတ်နေပါတယ
်ကုလသမဂ္ဂကိုယ်စားလှယ်ဆိုတဲ့အပိုင်းမှာကျွန်တော်ရင်တော့ဆိုရင်တော့အတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဆိုတာရှိပါတယ်ခုလည်းထားပါတယ်နောက်တစ်ခုကလူခွင့်ရေးကိုယ်စားလှယ်ဆိုတာရှိပါတယ်အတွင်းမှုချုပ်ကိုယ်စားလှယ်ကတော့ရင်ကြားစည်းကိစ္စတွေနိုင်ငံရေးကိစ္စတွေပြည်ပြောင်းလဲကိစ္စတွေဦးစားပေးပြီးတော့လှုပ်တာတွေ့ရပါတယ်ဒါကတော့လူခွင့်ရေးဖြစ်နေတော့လူခွင့်ရေးကိုယ်စားလှယ်နေနဲ့ကျွန်တော်တို့သိရသလောက်နှစ်ဖက်အတိုင်းအဝန်းကိုလည်းသူတွေ့တယ်လူခွေနဲ့ပတ်သက်ပြီးတော့သူတောင်းတာနေသူလောက်ရမယ့်အလုပ်ကိုလှုပ်သွားတယ်လို့ရောပြောလို့မရဘူးလား
အဲသူလှုပ်သွားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့သူလှုပ်သွားတဲ့အခြေအမှသူလိုချင်တဲ့ပေါ့နော်ဒီအကြောင်းအရာတစ်ခုပေါ်မှာနေပြီးတော့အောက်ခြေအခြေအနေကိုလူခွေနဲ့ပတ်သက်ပြီးတော့သူစုံစမ်းရပါမယ်လေ့လာရပါမယ်သူ့လုပ်ငန်းတွေကိုသူလှုပ်သွားတယ်ဆိုတာကျွန်မမမြင်လို့ပါဘူးဒါပေမဲ့သူရဲ့လုပ်ငန်းလုံဆောင်တဲ့အချက်မှာသူလိုချင်တဲ့အချက်လက်တွေကိုပဲဖော်ပြတာကိုကျမတို့တွေ့ရတယ်။ ground မှာတကယ်ဖြစ်ပျက်တဲ့ဟာတွေနဲ့လွဲမနေတဲ့အရာတွေအဲကျမတို့တွေ့ရပါတယ
်။ကျွန်တော်ကိုသက်ဆွေဝင်းဖိတ်ခေါ်ချင်ပါတယ်အမျိုးသားလူငယ်ကွန်ကရစ်ကပါလူငယ်တက်ကြွလှူရှားသူဖြစ်ပါတယ်။ကိုသက်ဆွေဝင်းအခုအထူးသဖြင့်ပေါ့နော်ကုလလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာအစိုးရကြားမှာအခုထိတိုက်တွေ့နေတဲ့အခြေအနေကနှစ်ဖက်ကဒီလူခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်နဲ့ပတ်သက်လို့ချင်းကပ်မှုကိုပဲအမြင်မတူတာဖြစ်နေတာလားဒါမှမဟုတ်ရှင်ရိုင်းလီကိုယ်တိုင်ကပဲခုနကလွတ်တော်အမတ်တွေပြောသလိုတစ်ဖက်သက်ဆန်းနေတာလားအစိုးရကိုယ်တိုင်ကပဲဆက်ဆက်တိမကန်ဖြစ်နေတာလားဘယ်လိုအခြေအနေလို့မြင်ပါလဲ
ဒီရိုင်းလီကိုယ်တိုင်ကဒီလိုမျိုးနဲ့မဖြစ်နေဒီကဘောက်ကိုစုံစမ်းပြီးပြောရတာကျွန်တော်တွေ့ရတယ်။ဒါကရှင်မဖြစ်တဲ့ပြဿနာကြီးဆက်လာဖြစ်တဲ့ပြဿနာတွေ၊ဒိုင်းဒလည်းလည်းကြမ်းနေဖြစ်တဲ့ပြဿနာတွေ။ဒါကလည်းဒီကိစ္စတွေကကလေးတွေကပြဿနာမျိုးတွေ။အများကြီးတွေ့ရတာပါတယ်။အဲ့ဒီလိုပြဿနာတွေပါတယ်။ဒါကဒီတစ်ခုလေးဒီကဘောက်တစ်ခုကိုပြောရမယ်ဆိုရင်ဒီကဘောက်ကိုကျွန်တော်လည်းလည်းမရှိဘူး။ဒီကိစ္စတွေပတ်သက်တဲ့ပြဿနာတွေဒီဒီမျိုးလေးပြောရလို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့ဒီလည်းဒီကဒီလိုပြောလို့ကြ
တချို့ခုနကမထုမေလည်းပြောသွားတဲ့အထဲမှာသူ့အနေနဲ့တစ်ဖက်သက်ဆန်တယ်ဆိုတာဥပမာဆိုရှင်ဒီမွတ်စလင်အတိုင်းဝမ်းကိစ္စကိုပဲဇောင်းပြီးပြောနေလားရခိုင်အတိုင်းဝမ်းကိစ္စကိုဖော်ပြီးပြောနေလားတစ်ဖက်သက်ကိုစောင်းနေပြီးပြောတာမျိုးတွေ့မိလား
ပြောသွားရတယ်ရခိုင်ကြီးဆောက်တယ်ပြောသွားတယ်ပါပါတယ်ဆိုင်ခုဆိုများကဒီသူ့ဟာစောင်းကွာကျက်နာကိုသူကပုံပြီးတော့သူကရှာနေတာဝင်သူကဒီမှာဒီနေ့ပြတ်တယ်ဗာကျက်နာရှိနေရှိနေကျက်နာသူရှာမှာဖြစ်တယ်ကြောင့်မလို့ဒီခိုင်မှာကျက်နာကိုလို့ရှိနေဒီပြောလို့ရတယ်မှာဒီတော့ဒီကမန်ဒိုင်းကနေဒီပုတ်ပြည့်ပြည့်လို့တကယ်ကစရီဒီအတင်းဒီရေကြောင်းတဲ့နေဒီကနေလေပုံပြလို့ရရှိတယ
်ဟုတ်ကဲ့မတ်ထုမေကိုသက်ဆွေဝင်လီလိုင်းပေါ်မှာခဏနေပြီးတော့ခင်ဗျာကျွန်တော်မတ်တင်စာရှင်းလေးကြီးဖိတ်ခေါ်ချင်ပါလေနောက်ဆွေးနွေးမဲ့သူမတ်တင်စာရှင်းလေးကြီးမစ်ယန်ဟီလီကမြန်မာနိုင်ငံသွားတယ်ဆိုအခုဆို6ချိန်မြောက်ရှိပြီနော်ချိန်ချိန်သွားတယ်မတ်တင်စာရှင်းလေးကြီးတို့လည်းတွေ့တာစုံတာကြီးလည်းရှိတော့အဲ့တော့သူ့ရဲ့ယက်တီချက်လူခွင့်နဲ့ပတ်သက်လို့သူ့ရဲ့ပြောဆိုချက်မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့သုံးသပ်ချက်တွေနဲ့ပတ်သက်လို့မတ်တင်စာရှင်းလေးကြီးဘယ်လိုမြင်ပါလဲ
အဓိကကတော့ဟိုသူလာပြီဆိုကြတဲ့ကပေါ့နော်ဒီအရေးဆုံးအစိုးရကိုအကြောင်းကြားရဲဘယ်လိုဘယ်လိုနဲ့တွေ့ကြလဲဆိုတာကိုပြောပါလိမ့်ဆိုတော့ဒီတစ်ခါကိုသူကတွေ့ရတော့သူ့ရဲ့ပုံထဲမှာဆိုလဲဒီစစ်သားအချင်းကလေးကသူ့စိတ်ထဲမှာသူအနောက်ရှက်ဖြစ်ခဲ့ရတာပေါ့နော်သူနာမည်ဆိုတာကိုပြောခဲ့တယ်ဒါပေမဲ့အဲ့နာမည်ဆိုတဲ့အပေါ်မှာဒီလုံခြုံရေးအကြောင်းပြချက်နဲ့အစိုးရကအဲပြန်ပြီးခွင့်မပြုတာရှိရဲအဲ့တော့အဲ့လိုမျိုးခွင့်မပြုတာကိုလည်းအချင်းကြိုပြီးတော့သူ့ကိုအကြောင်းကြားခဲ့တယ်ဆိုရင်သူကအချမ်းနေရာကိုသူတွားဖို့အချိန်ရမယ်ဒါပေမဲ့အဲ့လိုလဲသူ့အကြောင်းမကြားဘဲနဲ့အချင်းကြိုလေးထဲမှာပဲသူအများကိုဆိုတာကျတော့ခက်ခဲဖြစ်ခဲ့တာတွေဒါလို့ပြန်ပြီးတော့အဲ့ဒါမှဖြတ်သွင်းထားတာတွေ့ရပါတယ်ကျွန်တော်တို့ရှိခဲ့တဲ့အဲသူတို့တွေ့ခဲ့တဲ့အချိန်မှာအဓိကကျွန်တော်တို့ပြောခဲ့တာကိုအဓိကနားဆိုင်ပြီးတော့
ူနားထောင်နေဒါပြီးအဲ့နားထောင်နေဟာဒီပေါ်မှာအခြေခံပြီးတော့အဲသူကပြန်ပြီးတော့မိကုန်းတွေထုတ်ပါတယ်တိတိတက်ဖြစ်အောင်မိကုန်းတွေထုတ်တယ်ဒါအပြင်သူအရင်လေးလာထားတဲ့ဟာတွေပေါ်လည်းသူအခြေခံပြီးတော့မိကုန်းတွေထုတ်တာရှိတယ်အဲတယောက်ထုတ်အောင်နားထောင်တာမဟုတ်ဘူးသူတွေ့ရလူတွေရဲ့တယောက်ဘယ်လိုမဆိုဟောနော်သူရဲ့အယောက်၁၀ယောက်ရှိတယ်ဆိုရအောင်စကားပြောတာကိုသူနားထောင်ပြီးမှအဲ့စီးလေးကိုသူရင်နာတယ်ဒါမျိုးတော့တွေ့ရှိရပါတယ်နောက်တစ်ခုကတော့ဒီရက်ပတ်ဖွင့်စီးကိုလည်းတွေ့ရင်သူကချက်မဟုတ်ဘူးလေသူကဒေနီဒေတာတွေမှာလည်းတွားရောက်ပြီးတော့အဲ့ရဒီလူရဲ့ခံစားချက်တွေဒါတွေအဓိကနားထောင်ဖို့သူသွားရရှိရဲ့အဲ့မဲ့ဒီတစ်ခေါက်မှာတော့သူ၆ခေါက်လာတယ်ဆိုလို့လည်းဒီတစ်ခေါက်မှာအဲတော့တော့သူအခက်ခဲအပြင်ကိုအဲဒီအစိုးရဘက်ကနေအဲခွင့်မပြုရရရှိတယ်။နောက်ပြန်ဆောင်ဖို့အတွက်ညှင်းပယ်ရရရှိတယ်။ဒါအပြင်အာဒီသွားဖို့တို့ကြတဲ့ဒီတီဘောကတီဘောကဒီအချင်းထောင်နေပါလေဆိုတော့သူတွားဝင်မရဘူးအဲအဲ့လိုပဲရေလုံးဇုံရေးအကြောင်းပြချက်တွေနဲ့သူတွားတယ်နောက်ကတ်နေပေါ့နော်ဒုက္ခလည်းစကန်နေလည်းသူတွားရောက်ပြီးမင်းမြန်ခွင့်ရတဲ့အကြောင်းသူအနေနဲ့စိတ်ကြမ်းမိရင်ဆိုတဲ့အပိုင်းကြီးအဲကျွန်တော်တို့အဓိကတွေ့ပါတယ်သူရဲ့လူခွင့်ရေးဆိုင်ရာယက်တီတက်တော့ကျွန်တော်အပြည့်ဝယုံကြည်ရပါလဲဆိုတော့သူဒီဒီ UN ကဟိုချမှတ်ပေးလိုက်တဲ့မန်ဒိတ်ကိုကန်ဆောင်ထားတဲ့အဲလွတ်လပ်တဲ့ဟိုပညာရှင်တယောက်ဖြစ်ပါတယ်အဲသူ့ကို UN ကလည်းသူ့ဆက်ချက်လို့ရပါအောင်သူဒီဒီတိုင်းနဲ့ဖြစ်တဲ့ကြောင့်သူ့ရဲ့ရည်တည်ချက်သူ့ရဲ့ဂုဏ်သိက္ခာကပတ်လိုက်မှုကင်းစင်တာသူ့ရဲ့ဂုဏ်သိက္ခာအသက်ဖြစ်ပါတယ်ဒီပေါ်မှာသူကအဲလုံးပင်လုံးထိုက်တာကိုရင်းနှီးဝင်းဝင်းနဲ့လုံးဆောင်နေလို့သွားနေတော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျမတ်တင်စာကုသဆွေဝင်းမထုမီလီလိုက်ပေါ်မှာခဏနေကြည့်ပေးတော့ကျွန်တော်တို့ရရှိနေချိုးဖိတ်ခေါ်ခြင်းပါတယ်သူဆွနေခြင်းလို့ဆိုကိုနေဦးလင်းပထမဆုံးမလေးရှားနိုင်ငံကကိုနေဦးလင်းတူတူဆွနေလို့ရပါတယ်ခင်ဗျမထုမီရှိပါတယ်ကုသဆွေဝင်းမတ်တင်စာရှင်လေးရှိပါတယ
်ကျွန်တော်ကိုယ်တိုင်က1990လောက်က National Interest နဲ့ National Concept ဆိုတဲ့ဆောင်းပါးရေးပူးပါတယ်အဲ့တော့ကျွန်တော်ပြောချင်တာကဘယ်လိုပေတန်းနဲ့တိုင်းပြီးတော့တိုင်းပြည်မှာလူခွင့်ရေးဆိုတာပြဋ္ဌာန်းပြီးတော့လူခွင့်ရေးအကျိုးအတွက်ဆိုပြီးလာမှာလဲဆိုတော့standard ပေါ့နော်အဲ့တော့ UN standard ကအမျိုးမျိုးဖြစ်နေတယ်ဆိုတဲ့အတွက်ကိုပဲသူဘယ်လိုပဲချင့်ကပ်ချင့်ကပ်ကျွန်တော်အနေနဲ့သူချင့်ကပ်မှုကလွဲတယ်လို့ပြင်ပါတယ်နောက်တစ်ခုကဘာပြောချင်တာလဲဆိုတော့ဒီ NLD ကိုနိုင်ကဒီနေ့ right move လို့ခေါ်မှာပေါ့နော်မှန်ကန်တဲ့ရှုထောင့်ဘက်ကပြန်ပြီးတော့ချင့်ကပ်လာတဲ့အတွက်တိုင်းပြည်ဟာကောင်းတဲ့လက္ခဏာကိုရှိနေပြီလို့ကျွန်တော်တို့ကမြင်ပြောလို့ရပါတယ
်ဟုတ်ကဲ့ကုနေလုံးကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူခေါ်ပါမယ်သူကတော့ဥရွှေမောင်းပါဥရွှေမောင်းကအရင်ဒီလွှတ်တော်ကိုယ်စားလှယ်တူဖြစ်ပါလေလက်ရှိအမေရိကန်ပြည်ထောင်စုမှာရောက်နေတာပါဥရွှေမောင်းဆွေးနွေးလို့ရပါလေမတ်ထုမေရှိပါလေကုသဆွေဝင်ကုမတ်တင်စာရှင်လည်းရှိပါလေ
ကုလအထူးကိုယ်စားလှယ်နဲ့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကြားမှာဒီဖြစ်နေတာတွေအပြန်အလှန်ထုတ်ပြန်ချက်တွေကိုကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကုလထုကိုယ်စားလှယ်မြစ်ရန်ငွေလေးရဲ့ထုတ်ပြန်ချက်ကဒါတော်တော်လေးကိုနှစ်နှစ်ဆက်ဆက်ရှိတယ်တိတိကျကျအချက်လေးတွေကိုထောက်ပြထားတယ်။ကျွန်တော်နိုင်ငံတော်အတိုင်ပင်ခံယုံနော်သို့မဟုတ်ဒီမြန်မာနိုင်ငံအစိုးရပဲဆိုပါတော့နော်။အဲသူ့ရဲ့တည်င်းထွက်ပြန်ကြမှာကြတော့ဒီရေဝီရသဘောပဲဟိုဘာမှတိတိကျကျကျွန်တော်ဖော်ပြထားတာမတွေ့ဘူး။ကျွန်တော်ဝလုံးရှည်ရှည်နဲ့ရမ်းထားတဲ့သဘောဒီဒီမယောင်ရာစီလူတဲ့ပုံစံလေးဖြစ်နေတာပေါ့။နောက်ကုလအထုကိုယ်စားလှယ်ရဲ့ထွက်ပြန်ကြကအော်ကျွန်တော်တို့တိတိကျကျခိုင်မာမှုရှိတယ်အဲ့လိုတိတိကျကျထောက်ပြတဲ့ဟာကိုလည်းမြန်မာအစိုးရကတစ်ချက်ချင်းကိုအသေးစိတ်ပြန်လေမချစ်ပပဲနဲ့ဟိုရန်တန်းပြီးမှပြောနေတဲ့ဒီအနေထားတွေကိုကျွန်တော်တို့တွေ့ရတယ်ဆိုတော့2012ကနေဒီ2016အောက်တိုဘာဖြစ်စဉ်အထိဖန်ဆီးထားတဲ့လူတွေကသူတို့ကိုယ်တိုင်ဘာကြောင့်ဖန်ဆီးခံရလဲဆိုတာလည်းမသိဘူးအဲ့ဆိုတော့ဒီနေနေဒေသခြေနေကိုကျွန်တော်အများအဆက်သွေးရှိတော့ကျွန်တော်ပြောရရင်သူတို့ကရန်တုတ်တာပဲအခုကိုဖြစ်ပြီဆိုရင်တွေ့ပြမှလူကိုဖမ်းရမ်းနောက်သက်ဖြက်အဲ့လိုမျိုးခလေးလူကြီးမကြင်အဲ့လိုမျိုးလုပ်အခုနောက်ဆုံးဘာပွားတွေ့လဲဆိုတော့ဒီအချင်းချောင်ထဲမှာဒီဒီလူမမဲခလေးတွေကိုလည်းဖမ်းထားတာကိုတွေ့ရတယ်အရင်အစိုးရရဲ့မဟာဗျူဟာအတိုင်းပဲလုပ်နေတယ်ဆိုတော့ကိုပြောလိုက်တာကဒီမြန်မာနိုင်ငံအစိုးရအဓိက NLD အစိုးရပေါ့နော်ဒီနိုင်ငံတော်အတိုင်းပင်ခံရုံးကမခံမရဖြစ်နိုင်ပြီးတော့သူကတန်ပြန်ပြန်လေဟိုကျွန်တော်တို့ကသတင်းထုတ်ပြန်တာပကတိအခြေအနေကိုပြောနေတဲ့ဟာကိုကျွန်တော်တို့ကဒီလေးလာစုံစမ်းပြီးတော့မှဒီပြဿနာကိုဖြေရှင်းဖို့ကြိုးစားမှာဖြေရှင်းဖို့မကြိုးစားဘဲနဲ့ဒီကဘကုလသမဂ္ဂနော်ရေကိုစလေတယောက်သို့မဟုတ်တနည်းအဖြစ်ပြောရင်ကုလသမဂ္ဂနဲ့ထိတ်တိုက်တွဲဆုံဖို့လုပ်နေတာပြီး NLD အစိုးရရဲ့မာယွန်းတဲ့ချင်းကမ်းမှုလှုပ်ဆောင်မှုလို့ပဲကျွန်တော်ပြောလို့
ဒီဥရှိမောင်ဆွနွေးသွားခြင်းနဲ့ပတ်သက်လို့ထိတ်တိုက်ဖြစ်တာကအကျိုးမရှိဘူးဆိုတော့ဆွနွေးသွားပါဒါမတ်ထုမီအဲ့ဒါနဲ့ပတ်သက်လို့နည်းလေးပြန်ဆွနွေးတုံ့ပြန်ဆွနွေးပေးပါလား
ဟို မှတ်ပါတယ်လူခွင့်ရေးအစီအခံစာတင်တဲ့သူအနေနဲ့လူခွင့်ရေးရှုထောင့်ကနေပြီးတင်တာမှတ်ပါတယ်ဒါပေမဲ့လူခွင့်ရေးရှုထောင့်ထဲမှာလည်းကျွန်တော်တို့တက်လိုက်လို့မရပါဘူးလူတိုင်းလူသားတိုင်းမှာအခွင့်အရေးရှိပါတယ်ဒီလူသားတိုင်းမှာရှိတဲ့အခွင့်အရေးတွေကိုနေပြီးတော့ဆဲဖြစ်ဖို့လိုပါတယ်ညှက်တတ်ဖို့လိုပါတယ်လူခွင့်ရေးကိုချင့်ကပ်တဲ့အခါမှာလည်းကျွန်တော်တို့လူသားအလုံးကိုပေါ်စားပြုနိုင်တဲ့အခွင့်အရေးမျိုးဖြစ်ရပါမယ်ဒါကြောင့်မလို့သူရဲ့ဒီမြန်မာနိုင်ငံစီးစင်ပေါ်မှာအတင်းတဲ့တင်ပြချက်ဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲနေတဲ့အရာကိုသူကနေပြီးတော့အတိအမှန်မပြုခဲ့ပါဘူးဒါအတွက်ကျွန်တော်တို့အဆင်မကောင်းပါဘူ
းဟုတ်ကဲ့
နောက်တစ်ချက်ကနေပြီးတော့ဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်လာလို့ရှိရင်အများမ်းပဲတစ်ဖက်သက်အဲနေပြီးတော့သူဆုံးဖြတ်တယ်တစ်ဖက်သက်တင်အဲတစ်ဖက်သက် report လုပ်တယ်ပေါ့နော်တင်ပြရတယ်ဆိုရခိုင်ပြည်နယ်မှာတကယ်လက်ရှိပကတိအခြေအနေရခိုင်လူမျိုးတွေရဲ့အဲဒီခံစားချက်ကိုသူမလေ့လာပါဘူးမသုံးသပ်ပါဘူးမတင်ပြပါဘူးတခိုင်လူမျိုးတွေမှာလည်းအကြောက်တရားတွေရှိနေတယ်။အများအားဖြင့်နေပြီးတော့ဟိုကျမတို့တခိုင်ပြည်နယ်မှာဒီ Miss Rahili လာပြီးဆိုလို့ရှိရင်ရခိုင်လူထုတွေကကြောက်နေကြပါပြီ။ဒါကိုဘာလို့ပြတ်တယ်လဲဆိုလို့ရှိရင်သူဖဲမဖြစ်တာကိုပြတာပါ။ဖြစ်ပေါ်များစွာလူခွေးရေးချုပ်ဖောက်မှုတွေကိုခံစားခဲ့ရအတွက်ကြောင့်မလို့သူလာလို့ရှိရင်ကျမတို့ပြည်သူလူထုကမြေရီဖြစ်ချုပ်ဆိုရမှာဖြစ်ပါတယ်။ဒါအပြစ်မှန်ကန်လို့ရှိရင်ပါ။ဒါပေမဲ့သူရဲ့ report အတိုင်းမှာနေပြီးတော့တစ်ဖက်သက်ဆန်တဲ့ report တွေဖြစ်တဲ့အခါမှာတော့တခိုင်လူမျိုးတွေအနေနဲ့ဒီ Miss Rahili အပေါ်မှာကျမတို့သူရဲ့တုံ့ပြန်ချက်ပေါ်မှာသူရဲ့ report တင်လာတဲ့ပုံမှာကြောက်ရွံ့မှုတွေဖြစ်နေတယ်။သူရင်မကင်းနေဖြစ်နေတယ်။တာဝန်ရှိတဲ့လူအနေနဲ့တယောက်အနေနဲ့တာဝန်ရှိပါတယ
်။ slime beacon တူလေးဆွေးနွေးလို့ရပါတယ်ခင်ဗျာ။အချိန်လည်းတိတ်မရှိတော့
ဘူး။ဒီကိစ္စမှာတော့ Missy Healy ရဲ့အစင်ခံစံကတော့ကျွန်တော်ထောက်ခံပါတယ်။ဘာလို့လူ queen ဆိုဖို့ရှိပါတယ်။တော်တော်စခိုင်းပြည်နယ်မှာတော့ကျွန်တော်သူရဲ့အစင်ခံစံကိုကျွန်တော်လက်မခံနိုင်ပါဘူး။ဘာလို့စခိုင်းပြည်နယ်မှာဆုံဆန်းစစ်စေးလုတ်တိုင်းလုတ်တိုင်းမှာတကယ်ပကတိအခြေအနေကိုသူတို့မတင်ပြဘဲနဲ့သူတို့ဖိလိုက်မှုတွေရှိတယ်ဆိုတော့အင်မတန်မှဟိုထင်ရှားပါတယ်။ဘာလို့လဲဆိုတော့စခိုင်းပြည်နယ်ဥစ္စာကသူတို့ရှုပ်ထွေးတယ်။ဒီဥစ္စာကနိုင်ငံတကာလူအခွင့်အရေးနေနဲ့ကျွန်တော်တို့ကစိုက်တူလို့လုပ်လို့မရဘူး။နိုင်ငံသားမဟုတ်တဲ့လူကြီးကြားထဲမှာလူအခွင့်အရေးကိုလွတ်ရတယ်ဆိုတော့အင်မတန်မှဟိုတောက်ဆရာလေးကောင်းပါတယ
်။
အဲဒါကြောင့်စခိုင်းပြည်နယ်ကိစ္စကိုတော့အခုချိန်ထိအစိုးရနဲ့မဟုတ်ဘဲနဲ့ကျွန်တော်ပြည်သူလူထုနဲ့ကုလသမဂ္ဂနဲ့တောင်မှကျွန်တော်တို့ဟာသဘောထားကိုလေးမှဖြစ်ပါတယ်
ဟုတ်ကဲ့ကိုစလိုင်းပွေကုံကျေးဇူးပါကိုသက်ဆွေဝင်းကိုတိုးတိုးလေးလေးမေးချင်ပါတယ်ခင်ဗျာခုနကမထုမီဆွေးနွေးတော့လည်းရှိပါတယ်အဓိကတော့ဒီကုလသမဂ္ဂကိုစလင်းနဲ့အစိုးရဖြစ်နေတဲ့ကိစ္စကအဓိကရခိုင်ကိစ္စလို့ဖြစ်နေတယ်အဲ့တော့ဒီကုလသမဂ္ဂကိုစလင်းကရခိုင်ပြည်နယ်ရေးကိစ္စကိုချင်းကတ်တဲ့ခါမှာမထုမီကတော့သူတို့မြင်တာကတော့တစ်ဖက်သက်ဆန်နေဥပမာဆိုလို့ရှိရင်မွတ်စလင်တွေဘက်ကပဲတိတ်ဇောင်းပေးလွန်းလာပါတော့ရခိုင်လူမျိုးတွေနဲ့ပတ်သက်လို့ထိတွေ့မှုနေတာလားဘလို့မြင်ပါလဲကိုသက်ဆွေဝင်း
ကျွန်တော်ဒီစက်ကြံထောက်ကြရအောင်ကြာရှိရကျွန်တော်ဒီ surprise လို့ဆိုတော့ဒီ challenge ကဒီ commission mission ကိုဒီ fuller ဒီလိုမျိုးမပြေသေးဆိုကိုဘကမှန်နေကိုဘကပြပြမရှိဘူးဆိုတော့တကယ်ပြဿနာမရှိဘူးတော့ကြာမရှိဘူးဆိုရင်ကျွန်တော်ကပြပြလာတော့တော့ဝင်ဝင်ပြီးပြရတယ်ပြပြဖြစ်လို့ရတယ်အမှန်တရားဆိုတာပြပြလာဖြစ်ဖြစ်အမှန်တရားအမှန်တရားလည်းဖြစ်နေပါပဲအဲ့တော့ဒီ copy and commission ရှိတော့ဒီ new commission ရှိရဖို့ပြီးတော့ကျွန်တော်တို့ကလည်း commission ကိုပြီးလို့ဒီလိုဖြေရမျိုးကကျွန်တော်ဒီတကယ်ကဒီ community ကိုလည်းကျွန်တော်ဖိတ်ပြီးနေတယ်ဒါကြောင့်ပြီးနေတာလည်းဆိုတာမျိုးကအဲ့တော့ခုနကပြောရမယ့် solution ကျွန်တော်တို့ကဒီပြည်ပေါ်လို့ဆိုမှုမရှိဘဲနဲ့ဒီဆက်ရင်းတဲ့ပုံစံမျိုးတွေနဲ့ကျွန်တော်တို့လာမဒီကကြီးလုပ်နေတာကြီးကျွန်တော်တို့ကလည်းမဆိုင်ဘူးသူတို့ရှင်ကဒါဒီလည်းနေရာဒါဒီတစ်ခုတည်းကအရှင်ဒီလိုတဲ့အခါနဲ့ရောဖြစ်ပါပဲအဲ့တော့ကျွန်တော်တို့ကဒီကုလသမဂ္ဂနဲ့ဒီခူးရနေကြတယ်မှာလည်းဖြစ်နေတဲ့ပုံစံလေးလိုပဲကျွန်တော်တို့ကမဖြစ်တာပဲနဲ့ဒီလာမဒီကကြီးကျွန်တော်အစိုးရကဒီတက်လာရဲ့သူတို့ရှင်ကဒီကကုဘောကကျောလူတွေဖြူကြပါမို့ဒီတက်တယ်နဲ့ဖြူကြပါမို့
ဟုတ်ကဲ့ကျွန်တော်တို့ဒိုင်ရိုက်လေးလိုက်စီစဉ်ချိန်ဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်ထုမီကူတက်ဆွေဝင်းမတ်တင်စာရှင်လေးညီနဲ့တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးလိုက်စီစဉ်ဒီမှာကျွန်တော်ကွင်ပြပါခင်ဗျာ
အင်္ဂါနေ့ညဒိုင်ရိုက်လေးလိုက်စီစဉ်ကိုကိုသားညုံကတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံသားနောက်တူအပေါ်တချို့လုံးမှုဆွဲချက်တွေနဲ့ Iran အာဏာပိုင်တွေက1010နှစ်ချလိုက်တဲ့တရင်ထွက်လာပါတယ်။ Iran တရားရေးဌာနပြောခွင့်ရသူဖြစ်သူ Ghulam Hussein Mohsini Ejehi ကဇူလိုင်လ16ရက်နေ့မှာအဲ့လိုကြေညာတာပါ။ American နိုင်ငံသားဟာရီယိုနိုင်ငံဘေကျင်းမြို့တော်မှာမှွေပြီး Princeton တက္ကသိုလ်မှာဘွဲ့လွန်တန်းတက်နေတဲ့ Shi Wei Wang ဖြစ်တယ်ဆိုပြီး Iran တရားရေးဌာနရဲ့တရင်ထုတ်ပြန်တဲ့ website Mizan မှာဖော်ပြထားပါတယ်။သူဟာဒေါက်တာဘွဲ့စာရန်အတွက်အီရန်ခါဂျာမင်းဆက်အကြောင်းတမိုင်းဆိုင်ရာသုတေသနလုပ်နေသူဖြစ်ပြီးလွန်ခဲ့တဲ့လအတော်ကြာကအဖမ်းခံခဲ့ရတာလို့ Princeton တက္ကသိုလ်ကပြောပါတယ်။ အမျိုးသားလူမျိုးရေးကိုဖောက်ပြတဲ့ပြစ်မှုတွေကျူးလွန်နေလို့အမေရိကန်နဲ့တခြားပြည်ပနိုင်ငံသားတွေကိုမတရားဆွဆွဲပြီးထောင်ချတာဟာအီရန်နိုင်ငံမှာဆက်ဖြစ်နေစေအန်ဒရီကြီးတဲ့လုပ်ရက်တစ်ခုပါအီရန် EU နဲ့ P5+1 နိုင်ငံတွေအကြား2015ခုနှစ်ကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ရခဲ့တာကြောင့်အီရန်ဟာနိုင်ငံတကာမှာပိုပြီးတာဝန်သိတဲ့နိုင်ငံတစ်ခုဖြစ်အောင်စည်းရုံးနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့အီရန်ကတော့အမေရိကန်နဲ့တခြားနိုင်ငံသားတွေကိုဖမ်းဆီးထောင်ချတာအပါအဝင်စိုးရွားတဲ့လုပ်ရက်တွေကိုဆက်လုပ်နေသေးပါ2016ခုနှစ်တုန်းကအီရန်နယ်ပေါ်အမေရိကန်စီးပွားရေးလုပ်ငန်းရှင်ဆီယာမက်နာမဇီကိုတချို့လုံးမှုနဲ့ဆွဆွဲဖမ်းဆီးပြီးထောင်စင်နှစ်ချခဲ့ပါတယ်သူ့ရဲ့ဖခင်ဖြစ်သူအီရန်နယ်ပေါ်အမေရိကန်နိုင်ငံသားအသက်80အရွယ်ဘောက်ခါကသူသားအဖမ်းခံရပြီးတဲ့နောက်ကူညီဖို့အီရန်ကိုသွားတာမှလည်းအလားတူဆွဲချက်နဲ့ပဲဖမ်းပြီးထောင်စင်နှစ်ချခဲ့ပါတယ်ဒီလိုဥပဒေမဲ့လုပ်ရက်နဲ့နောက်ထပ်အဖမ်းခံရသူတွေထဲမှာလူညိုရေးဆိုင်ရာပြစ်မှုတွေကျူးလွန်တယ်လို့ဆွဆွဲပြီး1005နှစ်ချခံရတဲ့ Thomson Reuters Corporation ရဲ့ပရဟိတအဖွဲ့မှလုတ်ကင်ခဲ့သူအီရန်နယ်ပွားပြည်ထောင်နိုင်ငံသားနာဇာဇာဂရီရက်ကလစ်ထောင်ဒဏ်10နှစ်ချမှတ်ခံရတဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူလေဗနွန်နိုင်ငံသားအင်တာနက်လွတ်လပ်မှုဆိုင်ရာလှုံ့ဆော်စည်းရုံးသူနီဇာဇကာတို့လည်းပါဝင်ပါတယ်အီရန်ကထောင်ချထားတဲ့ဒီအမေရိကန်နဲ့ပြည်ပနိုင်ငံသားတွေကသူတို့မှာအပြစ်မရှိကြောင်းအပြင်းထန်ပြောကြပါတယ်နိုင်ငံရေးအကျဉ်းသားတွေကိုထောင်ချတာဟာနိုင်ငံတစ်ခုအနေနဲ့အစိုးရအဆုံးကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောပါတယ်ဒီလုပ်ရမျိုးလုပ်တဲ့ဘယ်နိုင်ငံမှဆိုကမ္ဘာပေါ်မှာဘာသိခါမှမရှိဘူးလို့လည်းဆိုပါတယ်အမေရိကန်နဲ့ပြည်ပနိုင်ငံသားတွေအပါအဝင်အီရန်ကတရားလက်လွတ်ဖမ်းထားတဲ့လူပုဂ္ဂိုလ်အားလုံးကိုပြန်လွှတ်ပေးပြီးမိသားစုနဲ့ပြန်လည်ပေါင်းစည်းခွင့်ပေးဖို့အမေရိကန်ပြည်ထောင်စုကအီရန်အစိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။ဗုဒ္ဓဘုရားနေ့နဲ့ခင်အစီအစဉ်အတွက်တရင်အချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မတ်စုမြတ်မွန်ကပြောပြမှာပါရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ရုရှားနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေလုံးမဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှအတည်ပြုလိုက်ပါတယ်။သမ္မတအနေနဲ့အရေးယူမှုတွေအပေါ်ရှော့ပေါ့ပေးနိုင်ခွင့်ကိုလည်းအဲ့ဒီဥပဒေကြမ်းထဲမှာကန့်သတ်ထားပါတယ်။ရုရှားအပေါ်အရေးယူဆောင်ရွက်မှုအတော်များများအပါအဝင်အီရန်နဲ့မြောက်ကိုရီးယားတို့အပေါ်ပြင်းထန်တဲ့စီးပွားရေးနဲ့တန်တမာရေးရာအရေးယူမှုတွေချမှတ်နိုင်ဖို့အတွက်ဒီဥပဒေကြမ်းကအာမခံထားပြီးတော့လွှတ်တော်ကသာအရေးယူမှုတွေကိုပြန်လည်သုံးသပ်ဖို့နဲ့ရှော့ပေါ့တဲ့မတင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Atrice ကပြောပါတယ်လွှတ်တော်နှစ်ရက်လုံးမှာအခုအတည်ပြုနိုင်ပြီဖြစ်တဲ့ဒီဥပဒေကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြဋ္ဌာန်းရမှာဖြစ်ပါတယ်အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုရုပ်သိမ်းပြီးတော့အစားထိုးရေးဆွေးနွေးဖို့အဆိုကိုအထက်လွှတ်တော်မှအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါတယ်။ဒီအဆိုကို Republican တွေဘက်ကမဲအသာရအတည်ပြုနိုင်ဖို့ဒုသမ္မတ Mike Pence ရဲ့မဲကိုတုံးခဲ့ရပြီးတော့50-51မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အများသိစားခံရတဲ့ Republican အထက်လွှတ်တော်အမတ် John McCain ဟာလည်းအုံနောက်ကင်ဆာဝေဒနာခံစားနေရတဲ့ကြားကပဲအင်္ဂါနေ့ကလွှတ်တော်မှလာရောက်မဲပေးခဲ့ပါတယ်။ဩဘာမားရဲ့နေရာမှာအစားထိုးဖို့အရင်ပြင်ဆင်ခဲ့တဲ့ဥပဒေချက်နှစ်ရပ်ကို Republican အမတ်တွေကြားအမှားနဲ့လုံလောက်တဲ့မဲမရနိုင်တာကြောင့်မဲခွဲတဲ့အဆင့်ကိုတော့အရင်ကမရောက်ခဲ့ပါဘူး။အင်္ဂါနေ့ကတော့လက်ရှိဥပဒေကိုရုပ်သိမ်းအစားထိုးရေးဆွေးနွေးဖို့သဘောတူခဲ့ကြပေမဲ့ဘယ်ဥပဒေကြမ်းကိုအခြေခံပြီးတော့ဆွေးနွေးမှာလဲဆိုတာကမရှင်းလင်းနေပါဘူး။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရဲ့မြန်မာနိုင်ငံခီးစဉ်ထုတ်ပြန်ချက်အပေါ်လွှတ်တော်မှအင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်။82ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှဒေါက်တာရဟီလီတင်သွင်းမဲ့အချက်တွေမှမျှတမှုမရှိတစ်ဖက်ဆောင်းနှင်းသုံးသပ်ချက်တွေပါဝင်လာနိုင်တဲ့အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်တွေထွက်လာမှစိုးရိမ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးကဒီဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဆွေးနွေးပွဲမှာ NLD ကကိုယ်စားလှယ်တွေအပြင်ကြံ့ခိုင်ရေးပါတီ၊ရခိုင်အမျိုးသားပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်73ယောက်ကလည်းပါဝင်ဆွေးနွေးခဲ့ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုက်ပါရှင်။ Engineer ကတော့ John Elson ဖြစ်ပါတယ်။ပုံတပုနေ့နနေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ Engineer နိုင်ပါ
This program has come to you from the Voice of America, Washington.